Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစားဖြစ်ကြပါစေခင်ဗျာ VOA American တန်ရ2016ခုနှစ်မေလ15ရက်တနင်္ဂနွေနေ့မနက်ဖြန်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်အသံလွှင့်နေပါပြီလိုင်းနိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံကစစ်ရုံတစ်ခုကို IS စစ်သည်ကြော်တွေကတိုက်ခိုက်ခဲ့တဲ့အကြောင်းအစိုးရတပ်ဖွဲ့ဝင်20သေဆုံးသွားပါတယ်ဘိုကိုဟာရမ်အဖွဲ့ကောင်းဆောင5ဦးကိုဖမ်းဆီးလိုက်ပြီးသူတို့ဖမ်းဆီးထားတဲ့တစားကန်တွေကိုပြန်လွတ်ပေးလိုက်နိုင်တယ်လို့ကင်မရွန်အစိုးရကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံကိုမေလ22ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နဲ့ Channel 2တင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနိုင်ငံတော်တန်ခမဟာနာယကအဖွဲ့ဆရာတော်တွေနဲ့မနေ့ကသွားရောက်ဖူးမြော်ရှောက်ထားခဲ့တာနဲ့ပတ်သက်ပြီးပြည်ပရောက်ဆရာတော်တို့ရဲ့အမြင်ကတော
့ရင်းနှုန်းကရှိခဲ့တာတွေအတော်များများကတန်ခတော်တွေဟာတန်ခရည်ရာကိစ္စသာသနာရည်ရာကိစ္စတွေမှာလွတ်လွတ်လပ်လပ
်ဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားမှာဖြစ်တယ်လို့နော်ဝေနိုင်ငံမှာဒေါန်ဆန်းစုကြည်ပန်းညံကိုတရားဝင်စတင်ဖွင့်လှစ်လိုက်ပြီးဆိုတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနောက်ပိုင်းမှာစနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပေးဦးမှာပါအခုတော့ဒီကနေ့မနက်ခင်းအတွက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မနန္နာချန်တို့ကပြောပြပေးပါလားခင်ဗျာ
စီးရီးယားနိုင်ငံအရှေ့ပိုင်းကစစ်ရုံတစ်ခုကို IS Islamic စစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ခဲ့တာမှာအစိုးရတပ်ဖွဲ့ဝင်20ဦးသေဆုံးသွားပါတယ်စစ်သွေးကြွတွေဟာအီရန်နိုင်ငံနဲ့ဆက်အနီး IS တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေတချမ်းစီထိန်းချုပ်ထားတဲ့ DLL ဇူးမျိုးအတွင်းကနေမြေတွေကိုလည်းသိမ်းပိုက်လိုက်နိုင်ခဲ့ပါတယ်တိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဝင်20နဲ့ IS တပ်ဖွဲ့ဝင်6ဦးသေဆုံးသွားကြောင်းဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်အစိုးရတပ်ဖွဲ့တွေကစစ်ရုံကိုဝိုင်းထားလိုက်ပေမဲ့ဝန်တန်းတွေနဲ့လူနာတွေရဲ့ကံကြမ္မာကိုတော့မသိရသေးဘူးလို့ပြောပါတယ်။ DLL ဇူးမျိုးကအစိုးရထိန်းချုပ်ထားတဲ့ဒေသပဲအချမ်းမှာအယတား3000လောက်ရှိနေကြဆဲဖြစ်ပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွင်းအယတားသေဆုံးဒဏ်ရာခဲ့ခြင်းရှိမရှိဆိုတာတော့မသိရသေးပါဘူး။ဒီတော့တွင်စီးရီးယားနိုင်ငံမြောက်ပိုင်းကကတ်လူမျိုးစုတွေအများစုနေထိုင်တဲ့ကမရှလီမျိုးမှာကာဗွန်ပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်9ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရသွားတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အစိုးရပိုင်းစာနာသတင်းဌာနကတော့5ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတယ်လို့ဖော်ပြထားပါတယ်
။ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်နေကြတဲ့နိုင်ငံတကာတပ်ဖွဲ့တွေဟာအဲ့ဒီအဖွဲ့ရဲ့ခေါင်းဆောင်5ဦးကိုဖမ်းဆီးလိုက်ပြီးသူတို့ဖမ်းဆီးထားတဲ့မျိုးသမီးတွေနဲ့ကလေးငယ်တွေကိုပြန်လွှတ်ပေးလိုက်တယ်လို့ကင်မရွန်နိုင်ငံအစိုးရကပြောပါတယ်။မြောက်ပိုင်းမာရာဝါယာဒေသမှာရှိတဲ့ဘိုကိုဟာရမ်အဖွဲ့ခြေစိုက်စခန်းတွေကိုအခုလအစောပိုင်းကပိတ်မှတ်ထားစီးနှင်းခဲ့တာမှာကလေးငယ်28ဦးနဲ့အနည်းဆုံးမျိုးသမီး18ဦးတို့ကိုပြန်လွှတ်ပေးလိုက်နိုင်တယ်လို့အာဏာပိုင်တွေကစနေနေ့မှာပြောဆိုခဲ့ပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်ရေးအတွက်ဒေသရင်းလုံခြုံရေးနဲ့မဟာဗျူဟာတွေကိုဆွေးနွေးဖို့အနောက်အာဖရိကတိုက်ကခေါင်းဆောင်တွေအပါအဝင်ပြည်သက်သမ္မတဖရန်ဆွာအော်လန်American နဲ့ Britain ရာရှိတွေတက်ရောက်တဲ့ထိပ်သီးစီးဝေးပွဲ Nigeria နိုင်ငံမြို့တော် Abuja မှာပြုလုပ်နေတဲ့အချိန်မှာပဲ Boko Haram စခန်းကိုဝင်ရောက်စီးနင်းတဲ့သတင်းထွက်လာတာဖြစ်ပါတယ်။လက်ချက်ဒေတာဖွံ့ဖြိုးရေးနဲ့အကြမ်းဖက်မှုပြန်ပွားစေတဲ့အကြောင်းတရားတွေကိုအမြင့်ပြတ်တုတ်တင်နိုင်ရေးအတွက်သူ့နိုင်ငံအနေနဲ့ပြင်းမြ American Dollar 1 Billion လောက်လိုအပ်တယ်လို့လည်း Nigeria သမ္မတ Muhammadu ဘူဟာရီကပြောဆိုပါတယ်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းအမေရိကန်ဆိုရအနေနဲ့စီးရဲအရာလှုပ်ဆောင်မှုတွေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ထက်ထဲဝင်ဝင်ကူညီသွားဖို့တန်ဋိဌာန်ချထားတဲ့အကြောင်းဒါပေမဲ့စစ်ပွဲတွေမှာအောင်မြင်မှုရနေုံနဲ့မလုံလောက်တဲ့အကြောင်းထိပ်သီးစည်းဝေးပွဲမှာပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုအတွင်းဘိမ့်ပါတဲ့စီးဝါးတွေအလွန်ကျွံသုံးဆွဲမှုတွေကိုကုသနိုင်ရေးအတွက်လွတ်တော်ကရမုံငွေပို့မှုထောက်ပံ့ရေးအတွက်သမ္မတဘာရက်ကိုဘားမားဟာသူ့ရဲ့အပတ်စဉ်ရေဒီယိုမိတ်ကွန်းမှာhip-hop ဆိုတော့ Michael Moore နဲ့အတူတိုက်တွန်းလိုက်ပါတယ် Grammy ဆုရှင်ဆိုတော့ Michael Moore ကမူရည်ဆေးဝါးသုံးဆွဲခဲ့တဲ့သူ့ကိုယ်ပိုင်အတွေ့အကြုံတွေကိုမျှဝေပြောကြားခဲ့ပြီးအလားတူဆေးဆွဲသူတွေအနေနဲ့လည်းအချိန်မီအကူအညီရယူကြဖို့တိုက်တွန်းလိုက်ပါတယ်သူ့အနေနဲ့လည်းဆရာဝန်တွေပေးတဲ့ဘိမ့်ပါတဲ့ဆေးတွေကိုအလွန်ကြုံသုံးဆွဲမိခဲ့တဲ့အတွက်အခက်အခဲနဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းဒါကြောင့်လည်းဒီကိစ္စမှာတာဝန်ရှိသူလို့ယူဆတဲ့အတွက်သမ္မတဥပမာနဲ့အတူအခုလိုတိုက်တွန်းပြောကြားနေရခြင်းဖြစ်ကြောင်းတကယ်လို့သူ့အနေနဲ့အကူအညီလိုအပ်နေတဲ့အချိန်မှာအကူအညီသာမရယူခဲ့ရင်ဒီကနေ့ဒီနေရာမှာရှိနေမှာမဟုတ်ကြောင်းဒါကြောင့်လည်းသူ့လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့သူတွေကိုအကူအညီပေးခြင်းကြောင်းပြောကြားခဲ့ပါတယ်အစိုးရအုပ်ချုပ်ရေးအဖွဲ့မှာပါဝင်သူမဟုတ်တဲ့သူတို့ကအခုလိုသမ္မတရဲ့အပတ်စဉ်မိန့်ခွန်းမှာပူးတွဲပါဝင်တာမျိုးမရှိခဲ့ဘူးတဲ့အတွက် ဒါဟာတမိုင်းဝင်ဖြစ်ရတဲ့ခုဖြစ်တယ်လို့တမရအင်ပြူရောအရာရှိတွေကပြောပါတယ်တမရအဝါမာကတော့မူရစ်ဆေးဝါးအလွန်ကျွံသုံးဆွဲမှုရဲ့အန်ဒီယန်နဲ့ပတ်သက်လို့သူ့ရဲ့မိန်ကုံးအတွင်ထည့်သွင်းပြောကြခဲ့ပြီးမူရစ်ဆေးဝါးအလွန်ကျွံသုံးဆွဲမှုကြောင့်သေဆုံးသူအရေအတွက်ဟာနှစ်စဉ်ရင်တိုက်မှုကြောင့်သေဆုံးတဲ့အရေအတွက်ထက်ပိုများတယ်လို့ပြောပါတယ်ဘိမ့်ပါတဲ့အိမ်သုံးဆေးဝါးတွေကိုအလွန်ကျွံသုံးဆွဲမှုကြောင့်သေဆုံးသူအရေအတွက်ဟာ2000ခုနှစ်ကစလို့သုံးဆတိုးလာတယ်လို့လည်းတမရအိုဘားမားကပြောပါတယ်
အမေရိကန်ပြည်ထောင်စုမှာတည်ထန်ကြခံရသူတွေကိုဆေးထိုးတက်ရမှာသူတို့ကုမ္ပဏီကထုတ်တဲ့ဆေးတွေကိုအသုံးမပြုအောင်တားမြစ်ဖို့ကြိုးပမ်းနေတဲ့အမေရိကန်ဆေးကုမ္ပဏီကြီးတွေထဲမှာအခုနောက်ဆုံးအမေရိကန်ကဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Pfizer လည်းပါဝင်လာပါပြီ။တည်ထန်ကြသူတွေကိုဆေးထိုးတက်ရမှာအသုံးမပြုဖို့မူလကလေးကတားမြစ်ထားတဲ့ကုမ္ပဏီရဲ့စနစ်မှာကန့်သက်ချက်အစ်စ်တွေကိုထပ်မံဖြည့်စွက်လိုက်တာဖြစ်တဲ့အကြောင်း Pfizer ဆေးကုမ္ပဏီရဲ့ပြောခွင့်ရအမျိုးသမီးကပြောဆိုခဲ့ပါတယ်။ကန့်သက်ချက်အစ်စ်ထဲမှာတော့သတ်မှတ်ထားတဲ့၎င်းဆိုင်တွေဖြန့်ချီသူတွေနဲ့ဓာတ်ရိုက်ဝယ်ယူသူတွေအနေနဲ့ဆေးမျိုးစား9မျိုးကိုဆေးထိုးတက်ရမှာအသုံးပြုတဲ့အကျဉ်းထောင်တွေစီတဆင့်ပြန်ရောင်းချတာတွေမလုပ်ဖို့တားမြစ်ထားပါတယ်။ရောင်းချဖို့ကန့်သက်ထားပြီးတည်ထန်ကြသူတွေကိုဆေးထိုးတက်ရမှာအသုံးပြုဖို့အတွက်တည်ထန်ပေးရဌာနတွေကိုလည်းသူတို့အနေနဲ့ဒီဆေးတွေပြန်လည်ရောင်းချခွင့်ပေးမထားပါဘူး။မကြသေးခင်နှစ်တွေမှာပဲကဘာပေါ်ကဆေးကုမ္ပဏီပေါင်း20လောက်ဟာတည်ထန်ပေးတဲ့နေရာတွေမှာသူတို့ကုမ္ပဏီကထုတ်လုပ်တဲ့ဆေးတွေကိုမသုံးဖို့တားမြစ်ခဲ့ကြတာဖြစ်ပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာမြန်မာနိုင်ငံကိုလာမယ့်မေလ20ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာပြီးခဲ့တဲ့လကတိုင်းပြည်အာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD ပါတီဦးဆောင်တဲ့အစိုးရကိုထောက်ခံအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းပြသတဲ့အနေနဲ့ရောမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကတောက်ချာနေမှာပြောပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကအများစုကိုအမေရိကန်ပြည်ထောင်စုကလာမယ့်မေလ20ရက်နေ့မှာတက်တန်းတိုးလိမ့်မယ်ဆိုတဲ့ပြောဆိုမှုတွေထွက်လာနေချိန်မှာဝန်ကြီးကယ်ရီမြန်မာနိုင်ငံကိုတွားမယ့်သတင်းထွက်လာတာပါ။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုတက်တန်းပြန်တိုးမယ်ဆိုရင်တောင်းနိုင်ငံကြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးတွေကိုအကျိုးဖြစ်ထွန်းစေမယ်ကဏ္ဍတွေကိုတော့တက်တန်းတိုးမှာမဟုတ်ဘူးဆိုတော့ပြောဆိုမှုတွေလည်းထွက်နေပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ခဲ့တဲ့နောက်ပိုင်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကို2012ခုနှစ်မှာကင်းလွတ်ခွင့်ပေးခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့စစ်တပ်အကြီးအကဲတွေအပါအဝင်စစ်ဘုတ်ချုပ်တွေနဲ့နှိစက်တဲ့အတန်းဝိုင်းကပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပြီးအဲ့ဒီလူတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်ကိုလည်းပိတ်ပင်ထားပါတယ်ဒါအပြင်စစ်လက်နဲ့တင်ပို့ရောင်းချခွင့်မြန်မာနိုင်ငံအတွက်အမြတ်ဆုံးများများရစေတဲ့ကြောက်စိမ့်နဲ့ဗရမများတင်ပို့မှုတွေကိုလည်းပိတ်ပင်ထားပါတယ်မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းဝန်ကြီးကယ်ရီအနေနဲ့ပထမဆုံးအကြိမ်လာရောက်ချင်းလည်းဖြစ်ပါတယ်ဝန်ကြီးကယ်ရီဟာစီးရီးယားရေးဆွေးနွေးဖို့အတွက်အရှေ့လယ်ပိုင်းနဲ့ဥရောပတိုက်တွေကိုတွားရောက်ပြီးတဲ့နောက်မှာအာရှခီးစဉ်ဖြစ်တဲ့ဗီယက်နမ်နိုင်ငံကိုမှတွားခင်မြန်မာနိုင်ငံကိုခေတ္တဝင်ရောက်မှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကရဲတပ်နံကြောင့်တစ်ခုနီးသေးကံကာဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်မလို့ရဲအရာရှိ3ဦးသေဆုံးသွားပါတယ်။ဟယ်မန်ပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးကလေး2ဦးပါဝင်နောက်ထပ်လူ12ဦးလည်းဒဏ်ရာရရရှိခဲ့တာဖြစ်ပါတယ်။တာလီဘန်စစ်သွေးကြွအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်ဆောင်တာဖြစ်တယ်လို့ပြောဆိုထားပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေချိန်မှာပဲလာမယ့်ရက်ပိုင်းတွေအတွင်းအာဖဂန်အစိုးရနဲ့စစ်သွေးကြွအဖွဲ့တခုကြားငြင်းငြင်းသဘောတူညီချက်အပြည့်သက်ချုပ်ဆိုနိုင်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအစိုးရတာဝန်ရှိသူတဦးနဲ့အကြမ်းဖက်အဖွဲ့ရဲ့ကိုယ်စားလှယ်တဦးကစနေနေ့မှာပြောဆိုလိုက်ပါတယ်။ HSE Islami အဖွဲ့ဟာနှစ်တော်ကြာလှုပ်ရှားမှုမရှိတော့တဲ့အဖွဲ့တခုဖြစ်တဲ့အတွက်ဒီသဘောတူညီချက်ဟာသင်္ကေတတစ်ခုသဘောမျိုးလောက်ပဲဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းအနည်းရပိုကြီးပြီးတော့လက်ရှိချိန်ထိလှုပ်ရှားနေဆဲဖြစ်တဲ့တာလီဘန်အဖွဲ့နဲ့15နှစ်ကြာစစ်ပွဲဆင်နဲရီယာတွေအဆုံးသတ်စေဖို့အာဖဂန်သမ္မတရှရက်ဂါနီအစိုးရအတွက်လိုအပ်တဲ့အခြေအနေတရပေါ်ပေါက်လာအောင်အထောက်အကူလည်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်
။ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာထောင်ပေါင်းများစွာသောအတိုက်ခံအားစုတွေ တမရနီကိုလတ်စ်မဒူရိုအစိုးရကိုကန့်ကွက်ကြောင်းစနေနေ့ကလာမရီပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အိုးရီခွက်တင်တဲ့ဒရမ်နေတီးမှုပြီးအစိုးရဆန့်ကျင်ရေးချွေးကြော်တန်တွေကိုအော်ဟစ်ခဲ့ကြတဲ့ဆန္ဒပြသူတွေဟာတမရမဒူရိုအစိုးရကိုဖယ်ရှားဖို့အတွက်လူမှုဆာနာခံယူပွဲလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဟာတမရကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမကျေနပ်မနှက်ဖြစ်နေကြတာလည်းပါပါတယ်။တမရမဒူရိုကတိုင်းပြည်အတွင်းလက်တလောရင်ဆိုင်နေရတဲ့စီးပွားရေးပဋိပက္ခကိုကင်တွယ်ဖြည့်ရှင်းဖို့လုတ်ပိုင်ခွင့်အာဏာပုံမွေရရှိစေရေးအတွက်ရည်ရွယ်ပြီးအရေးပေါ်အခြေအနေကြေညာခဲ့တာပါဗင်နီဇွဲလားနိုင်ငံသားတွေအပေါ်တိုင်းနယ်ပါးကကျူးကျော်လာမဲ့ရန်ကအကာအကွယ်ပေးဖို့အတွက်သူ့အနေနဲ့အဲ့ဒီအရေးပေါ်အခြေအနေကိုကြေညာပြီးသူ့ကိုယ်ပိုင်လုတ်ပိုင်ခွင့်အာဏာကိုတောက်ချနေကအနှင်းလိုက်ခြင်းဖြစ်ကြောင်းတမရမဒူရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့သူ့အနေနဲ့အဲ့ဒီလုတ်ပိုင်ခွင့်အာဏာကိုဘယ်လိုသုံးစွဲသွားမယ်ဆိုတာကိုတော့ထုတ်ပေါ်ပြောကြားခြင်းမရှိပါဘူးသမရအနေနဲ့နလတက်တန်းရှိတဲ့ပထမဆုံးအရေးပေါ်အခြေအနေကိုဇန်နဝါရီလရုံးကကြေညာခဲ့တာဖြစ်ပေမဲ့မလမှာတက်တန်းထပ်တိုးခဲ့တာဖြစ်ပြီးအခုတခါနောက်ထပ်ရက်60တက်တန်းထပ်တိုးပြန်တာဖြစ်ပါတယ်။သမရမသူတို့ကိုသူ့ရဲ့လက်ဝဲရင်းပါတီတွေကနေထုတ်ပြတော့မဲ့အခြေအနေမျိုးတွေ့မြင်နေရတယ်လို့အစစ်အမြစ်အမေရိကန်ထောက်လှမ်းရေးအရာရှိတွေကတောက်ကြနေမှာပြောပါတယ်။ဒီဇင်ဘာလကစလို့အတိုက်ခံအင်အားစုတွေကလွတ်တော်အမတ်နေရအတော်များများကိုအနံ့ရခဲ့ကြပြီးတိုက်ပီအတွင်းမှာလည်းနိုင်ငံရေးရထိတ်တဲရင်ဆိုင်မှုတွေတိုးမြင့်ဖြစ်ပေါ်နေသလိုယာကနန်းရှိတဲ့ငွေကြေးဖောင်းပွားမှုစားနပ်ရိက္ခာတွေအကြီးအကျယ်ပြတ်လတ်မှုနဲ့နိုင်ငံပေါင်းများစွာလျက်စင်ပြီးပြတ်တက်မှုတွေလည်းနေ့စဉ်ဆိုသလိုကြုံတွေ့နေရတာဖြစ်ပါတယ်
ဥရောပတိုက်ကနာမည်ကြီးပော့ပယဉ်ကျေးမှုအစည်းအဝေးတစ်ခုဖြစ်တဲ့ Eurovision သချင်းပြိုင်ပွဲကိုဥရောပကရုပ်မြင်သံကြားလိုင်းတွေမှာသာမကအမေရိကန်ရုပ်သံလိုင်းတွေမှာပါစနေနေ့ကပြသခဲ့တဲ့အတွက်အမေရိကန်ပရိသတ်တွေရှုစားနေကြပါပြီ။ထူးထူးခြားခြားဝတ်စားဆင်ရင်မှုတွေဖျော်ဖြေတင်ဆက်မှုတွေပါဝင်လေးရှိတဲ့ပွဲတော်မှာပြီးခဲ့တဲ့နှစ်ကနောက်ဆုံးဘိုလ်လူပွဲကိုတော့ရုပ်မြင်သံကြားပရိသတ်တန်200လောက်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ပွဲတော်ကို1956ခုနှစ်ကနိုင်ငံ9နိုင်ငံနဲ့စတင်ခဲ့ပေမဲ့တဖြည်းဖြည်းနဲ့40နိုင်ငံပေါင်း42နိုင်ငံအထိတိုးလာရမှာဥရောပနိုင်ငံတွေတွေမကဒီအစ္စရေးနဲ့ဩစတြီးယားလိုနိုင်ငံတွေပါပါဝင်လာခဲ့ပါတယ်။ Eurovision ပွဲတော်ရဲ့နာမည်ကျော်ဆုရှင်တွေထဲမှာတော့1984ခုနှစ်မှာဆွီဒင်နိုင်ငံကအက်ဘာအဖွဲ့1988ခုနှစ်မှာကနေဒါနိုင်ငံသူအဆိုဂျော်စလင်ဒီယွန်2003ခုနှစ်မှာရုရှားနိုင်ငံကအမျိုးသမီးအဆိုတော်ဇုံတွဲတာတူတို့ပါဝင်ခဲ့မှုပါတယ်အရင်ကတော့ပြိုင်ပွဲဝင်တွေအနေနဲ့မိခင်ဘာသာစကားနဲ့သာဖျော်ဖြေကြရပေမဲ့1990ပြည့်လို့နှစ်တွေမှာတော့ဒီစီမင်းပြောင်းလဲလာတဲ့အတွက်အများစုကအင်္ဂလိပ်လိုသီဆိုလာကြပြီးတချို့ကတော့စာသားတွေကိုအလွတ်ကျက်မှတ်သီဆိုကြပါတယ်စုရွေးချယ်တဲ့နေရာမှာတော့တရားဝင်တာဝန်ပေးထားတဲ့ဒိုင်းလူကြီးတွေပြင်ပရိသတ်ဘောင်းဆောင်ကပါမဲပေးရွေးချယ်ကြရတာပါပြိုင်ပွဲဝင်သူတွေအနေနဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အပြောဆိုတွေကိုရှောင်ကျဉ်ရလေရှိပေမဲ့ဒီနှစ်မှာတော့အစင်လာကိုချိုးဖောက်ပြီးယူကရိန်းနိုင်ငံခရိုင်းမီးယားဒေသကအဆိုတော်ဂျမားလာကနေ1944ခုနှစ်ကဒီဒေသမှာတာတာလူမျိုးတွေအစုလိုက်အပြုံလိုက်နေရပြန်ပို့ခံရတဲ့အကြောင်းသတင်းဖွဲ့တည်ဆိုခဲ့ပါတယ်
Direct from Washington, the voice of America,
VOA. ထိုင်တောင်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မန္တနာချန်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မိမြင်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားပါမယ်။ပထမအဆုံးနားဆင်ရမှာကနိုင်ငံတော်တန်ခါမဟာနာယကအဖွဲ့အစည်းဟာအစိုးရလောင်းရိပ်အောက်ကလွတ်ကင်းတဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကြောင်းအမေရိကန်ပြည်ထောင်စုရောက်နိုင်ငံရေးအကျဉ်းသားဟောင်းမြန်မာတန်ခါတွေကပြောဆိုလိုက်ကြပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသာသနာရေးနဲ့ပတ်သက်တဲ့သဘောထားတွေကိုမေလ14ရက်နေ့မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဆရာတော်48ပါးကိုတွားရောက်ဖူးမြော်လျှောက်ထားအပြီးအခုလိုပြောဆိုလိုက်ကြတာပါ။ဒီကြောင်းနဲ့ပတ်သက်ပြီးဆက်လက်တင်ပြခြင်းပါတယ်။ဒေါက်တာဆန်းစုကြည်ကနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဆရာတော်ကြီးတွေနဲ့တွေ့ဆုံရမှာ NLD အစိုးရအနေနဲ့ယဟန်းရှင်လူပြည်သူလူထုနဲ့မဆန့်ကျင်တဲ့အစိုးရအဖွဲ့အဖြစ်တက်ဆွမ်းနိုင်သမျှဆောင်ရွက်သွားမှာဖြစ်တယ်လို့ရှင်းထားခဲ့တယ်လို့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ချုပ်ကတိုင်းနယ်ပြည်နယ်မြို့နယ်ရပ်ကွက်ကျေးရွာတွေအထိဦးဆောင်မှုပေးပြီးတန်ခါကိစ္စတန်ခါတော်တွေဆောင်ရွက်ရေးမှုဆိုတဲ့မူနဲ့အညီလှုပ်ဆောင်ပေးမယ်ဆိုရင်မြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းတိုးတက်ရေးအတွက်အထောက်အကူဖြစ်စေမယ်လို့လျှောက်ထားခဲ့ပါတယ်။တကယ်တော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ချုပ်ဟာတည်ကြားလှုပ်လှက်စွာလှုပ်ဆောင်ခွင့်ရှိမှသာသာသနာအတွက်ရောနိုင်ငံတော်အေးချမ်းတည်ငြိမ်ရေးအတွက်ကောင်းမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာသတင်းသုံးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးပညာဇောတာကမိန့်ပါတယ်
။အဲသာသနာရေးကိစ္စကိုတန်ခါကြီးဟာလှုပ်လှုပ်လှက်လှက်လှုပ်ဆိုတဲ့ဟာလေတကယ်တမ်းအဲ့လိုလှုပ်ပိုင်ခွင့်နေရှိဖို့တော့လိုတယ်ပေါ့။ရင်နှုံးကရှိခဲ့တာတွေအတော်များများကာ တန်ဃာတော်တွေဟာတန်ဃာရေးရာကိစ္စသာသနာရေးရာကိစ္စတွေမှာလွတ်လွတ်လပ်လပ်လောက်ခွင့်မရှိတာတွေအများကြီးကြုံတွေ့ရပါတယ်ဒီနေ့ဒီချိန်မှာတော့သာသနာရေးရည်နဲ့ပတ်သက်လာရင်ဒီသာသနာရေးဝန်ကြီးဌာနဟာတန်ဃာမဟာနာယကအဖွဲ့အစည်းဆရာတော်ကြီးများရဲ့ဩဝါဒတွေကိုအမှန်တိုင်းပဲခံယူပြီးတော့လွတ်လပ်လောက်ခွင့်ရဆိုရင်သာသနာအတွက်ပို့ပြီးတော့ပေါင်းတယ်အဲ့ဒီလိုမဟုတ်ဘဲနဲ့လို့လည်းလောက်ခွင့်မရဘူးအရင်ကတိုင်းပဲဖြစ်အောင်မယ်ဆိုရင်တော့ပြဒနာအတွက်ကတိတိမကဟလာပူပြီးတော့ရှုပ်ထွေးလာနိုင်တယ
်ဒီအချက်ကို Wilkinson ပြည်နယ်မှာသတင်းသုံးနေတဲ့သာသနာ့ဥဆောင်အဖွဲ့တာဝန်ခံဆရာတော်တစ်ပါးဖြစ်တဲ့ဦးဇဝနာကလည်းသဘောတူပါတယ
်နိုင်ငံတော်ငန်းနိုင်ရကဟာတကယ်လို့ဒါသူကလွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာမှန်လို့ရှိရင်ဘယ်ဆရာတော်ကမှဒီပြိပခါတွေကိုတူလောင်းမှာမဟုတ်တာသိကြတယ်ဉာဏ်ကြီးကိုဆရာတော်လိုဟာမျိုးဆိုလို့ရှိရင်လည်းနိုင်ငံတော်တန်ခါနိုင်ငံကတကယ်ကဩဇာအာဏာတိရောဆိုလို့ရှိရင်ဒါဝိညာဉ်ဓမ္မကံအရလုံးဝကိုမသိမြော်တဲ့ကိစ္စကြီးဖြစ်နေတယ်။တကယ်သူများမီကိုတွားပြီးတော့ကျူးကျော်တယ်ဆိုတဲ့ဥစ္စာရန်တပါးရဲ့မလို့သိတော့တဲ့ကိစ္စပေါ့။ပြစ်မှုကျူးလွန်နိုင်တဲ့ပုံစံကြီးဖြစ်နေတဲ့ဥစ္စာကဒါတန်ခါနိုင်ငံနဲ့လူသိချင်းကြကိုပြောတဲ့ကိစ္စမှာဘာမှမပြောဘဲညင်နေတာတွေဟာလေဘုရားဘာသာရဲ့ရုပ်ဆိုးတဲ့အကြီးတန်းတဲ့မြင်ကွင်းကြီးဟာသင်္ချာရည်လိုဖြစ်သွားတယ်ပေါ့နော်
ပြီးကြတဲ့နှစ်တွေအတွင်းမဘာသာလို့ခေါ်တဲ့တန်ခါအဖွဲ့အစည်းတရမြန်မာနိုင်ငံမှာပေါ်ပေါက်ခဲ့ပြီးဒီအဖွဲ့ကြောင့်ဗုဒ္ဓဘာသာရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုတဲ့ဝေဖန်မှုတွေပေါ်ခဲ့ပါတယ်ဒါကိုတန်ခါမဟာနာယကအဖွဲ့ကထိမ့်သိမ့်သိတယ်လို့အရှင်ဦးဇဝနာကမိပါတယ
်မဘာသာရဲ့ယက်တီမှုကိုတန်ခါနိုင်ငံကဘာမှအရေးမယူတဲ့ပြင်တချို့မဘာသာပေါ်တွေကိုတန်ခါနိုင်ငံကဆရာတော်ကြီးကိုယ်တိုင်သွားတက်ရောက်တာတွေ့နေတယ်ဘလို့ဖြစ်သွားလဲဆိုတော့ဒီတန်ခါနိုင်ကသူဥပဒေရှိတယ်ဥပဒေထဲမှာဒီဂိုင်းကိုဂိုင်းမှာအပပင်နီတိတန်ခါဖွဲ့ကြီးမှာခွင့်မပြုဘူးဆိုတဲ့ဥစ္စာကလိုလို့ရှိလို့ရှိရင်အဲခွင့်ပြုတယ်မလိုလို့ရှိရင်ခွင့်မပြုဘူးဆိုတဲ့အသေးပဲပြောရတော့
ဒေါက်ဆန်းစုကြည်ရဲ့ရှောက်ထားချက်တဲမှာနိုင်ငံကိုပြည်မစိုးတရား၄ပါးအပေါ်အခြေခံပြီးလှုပ်ဆောင်သွားမယ်လို့ရှောက်ထားခဲ့ပါတယ်မြန်မာနိုင်ငံအတွင်းဘာသာရေးကိုအခြေခံတဲ့လူမျိုးရေးအဓိကရုံးနေမဖြစ်ပေါ်ဖို့ဆိုရင်ဘာသာရေးကောင်းဆောင်တွေသဘောထားကြည့်ဖို့ဆရာတော်ဥပညာဇောတာကမိပါတယ်
အဲဒီလိုနိုင်ငံကတခြားလုံးဘာသာမတူတဲ့လူတွေအတူတူပူးပေါင်းပြီးတော့နေတာပါ။ဦးဇင်းတို့နိုင်ငံမှာအရင်တော့ကအတိုင်းရှိခဲ့ရတဲ့ညီညွတ်မှုကိုဘာကြောင့်ပြိုကွဲအောင်ပေါ့လဲအချင်းချင်းပဋိပက္ခတွေဖြစ်အောင်ဦးဇင်းတို့မနေနိုင်မဲ့ရှိရမှာလဲပေါ့နော်။နေကိုနေနိုင်ရမယ်လို့ဦးဇင်းတို့မြင်တယ်။အဲ့ဒီအပေါ်မှာဘာသာရေးခေါင်းဆောင်တွေဟာလည်းပဲသဘောထားကြီးဖို့လိုပါတယ်။နိုင်ငံရေးခေါင်းဆောင်တွေဟာလည်းပဲရေးကြီးတယ်ဆိုတာဝန်ဆင်းနေတဲ့အဓိကပြောချင်ပါတယ်သဘောထားကြီးကြီးနဲ့ကိုယ့်ဘာသာဝင်နေကိုချောင်းပြထိမ့်သိမ့်ပြီးတော့သွားမယ်ပြုတ်ကြပြီးတော့သွားမယ်ဆိုလို့ရှိရင်ညီညွတ်မှုတွေရလာနိုင်ပါတယ်ဘာမှပြဿနာမရှိနိုင်ပါဘူးလို့
နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဟာခေအဆက်ဆက်အစိုးရအဖွဲ့တွေရဲ့အတုံးချတာကိုခံခဲ့ရတယ်ဆိုတဲ့ဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့မှုပါတယ်ခင်ဗျာဒီအမေရိကန်တန်ကတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတခါတင်ဆက်မှာကဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်တိုင်းသူပြည်သားအလုံးသားရဝါပြောလာအောင်အကောင့်ထဲပေါ်တဲ့မူဝါဒတွေကိုကမ္ဘာ့ဘဏ်အုပ်စုကသုတေသနစာတမ်းထုတ်ဝေခဲ့ပါတယ်ဒီအကြောင်းကိုဦးအောင်ခင်ကအချင်းချုပ်ရေးသားတာပြီးကိုကျော်သိန်းနဲ့အတူတင်ဆက်မှာဖြစ်ပါတယ်
ဒီပေါ်နဲ့ခရိုနီအရေးရှင်လူရစားကြီးပွားတဲ့ခေတ်မှာပြည်သူလူထုဟာအကျိုးမခံစားကြရတာများပါလေ။တရားစတာကရတဲ့ဝင်ငွေဟာလူတစုလက်ထဲရောက်နေပါသေး။စီးပွားရေးတိုးတက်မှု40ရာခိုင်နှုန်းဟာရန်ကုန်နဲ့မန္တလေးတဝိုက်မှာဖြစ်နေတာမို့တပြည်လုံးသားရဝါပြောအောင်လုပ်ဖို့လိုနေပါသေး။အားလုံးသားရဝါပြောရေးအတွက်ချက်မှတ်ကျင့်သုံးရမယ့်မူဝါဒတွေကိုကမ္ဘာ့ဘဏ်အုပ်စုကမကြာမီကသုတေသနစာတမ်းထုတ်ဝေထားပါတယ် All about policies for shared prosperity ဆိုတဲ့စာတမ်းပါပဲနေပယ်6ခုမှာတင့်တော်တဲ့မူဝါဒတွေချမှတ်ဖို့အကြံပေးထားပါတယ်လူစွမ်းရည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုတိုးချဲ့ရေးစိုက်ပျိုးရေးပြင့်တင်ပြီးကျေးလက်ဆင်းရဲမှုလျော့ပါရေးပုဂ္ဂလိကလုပ်ငန်းရှင်သန်တိုးတက်မဲ့အခြေအနေသစ်ဖန်တီးရေးအနာဂတ်မှာငွေကြေးအရင်းအနှီးတိုးပွားလာဖို့အတွက်ပွင့်လင်းခင်မီတဲ့ဗန္ဒာရေးစနစ်တည်ဆောက်ရေးတပြည်လုံးစွမ်းအင်သုံးဆွဲနိုင်ရေးအစိုးရလုပ်ငန်းကဏ္ဍပွင့်လင်းမြင်သာရေးနဲ့တာဝန်ခံရေးစတဲ့နေပယ်6ခုမှာစာရန်တစ်ခုစီပြုစုပြီးအကြံဉာဏ်ပေးထားတာဖြစ်ပါတယ် ဒီအကြံပေးချက်တွေကိုလက်ခံကျင့်သုံးနိုင်ရင်အားလုံးသာယာဝါပြောလာလိမ့်မယ်လို့ဆိုပါတယ်
တိုးချက်လာတဲ့စီးပွားရေးအခွင့်အလမ်းတွေမှာကြီးလက်လူထုပါဝင်လုပ်ကိုင်နိုင်မှသာအားလုံးသာယာဝါပြောရေးလမ်းစဉ်အောင်မြင်နိုင်ပါလိမ့်မယ်တိုင်းရင်းသားတွေရဲ့ပါဝင်လူထုအများစုဟာကြီးလက်မှာနေထိုင်ပြီးအမြတ်အစွန်းသိမ့်မရတဲ့စိုက်ပျိုးရေးနဲ့အသက်မွေးနေသူတွေဖြစ်ပါတယ်ဥပမာစန်စဘာတဧကမှာမြန်မာက56ဒေါ်လာသာအမြတ်ရပြီမဲ့ကမ္ဘောဒီးယားမှာ138ဒေါ်လာဗီယက်နမ်မှာ184ဒေါ်လာအမြတ်ရပါတယ်။လေယာပြုပြင်ရေးကြောင့်လွန်ခဲ့တဲ့4နှစ်အတွင်းစိုက်ပျိုးရေးကဏ္ဍ200ခန့်နှုန်းကနေ900ခန့်နှုန်းအထိတိုးပွားလာပါတယ်။လေယာပုဂ္ဂလိကလုပ်ငန်းနဲ့ဝန်ဆောင်မှုလုပ်ငန်းကိုမြှင့်တင်ပြီးအထွက်တိုးအောင်လုပ်ရင်တစ်ချိန်တည်းမှာပဲဆင်းရဲမှုလျော့နည်းသွားအောင်လုပ်ရမယ်လို့ဆိုပါတယ်။ဂျေးလက်လူတို့ဗဟုပြုတဲ့မူဝါဒကျင့်သုံးဖို့ဖြစ်ပါတယ
်။အားလုံးပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်လာအောင်လှုပ်ဆောင်ရမှာကုန်သွယ်မှုနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာအဓိကကြကြောင်းမလေးရှားထိုင်းနဲ့ဗီယက်နမ်ကတက်တည်ပြနေတယ်လို့ဆိုပါတယ်။ဒီနိုင်ငံတွေမှာပြုပြင်ရေးလုပ်ပြီးပြန်ဆိုင်နိုင်မှုစွာရည်မြင့်တင်မှုမြေယာပိုင်ဆိုင်ခွင့်ရှိမှုနိုင်ငံပိုင်လုပ်ငန်းပြုပြင်မှုစတာတွေဟာမြမအတွက်သင်ကားစာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံခြားအရေးအနည်းကိုအောင်မြင်စွာအသုံးချနိုင်ဖို့အတွက်အခြေခံအဆောက်အအုံမှာအကြီးအကျယ်ရင်းနှီးဖို့လိုပြန်ပါတယ်။ပုဂ္ဂလိကယင်းဒီမြုံနံမှုကိုမြင့်တင်ရမှာတိသာမြင်သာပြီးခံမှတ်နိုင်တဲ့စီမင်းတွေရှိရင်အဂတိလိုက်စားမှုနဲ့အာနာပါဝါပြမှုတွေလျော်နေသွားနိုင်ပါတယ်စီပေါ်ရေးစီမံချက်ကိုတိုင်းရင်းသားနဲ့ဆွေးနွေးဖို့နဲ့အစိုးရနဲ့ပုဂ္ဂလိကဆွေးနွေးနိုင်တဲ့စီပေါ်ရေးဖိုရမ်လုပ်ဖို့လည်းတင်ပြထားပါတယ
်လွန်ခဲ့တဲ့၄နှစ်အတွင်းမြမဗန်ဒါရေးစနစ်ချက်ထွင်လာတာဟာပြည်တွင်းပြည်ပကုန်သွယ်မှုကိုတိုးပွားစေပါတယ်ပုဂ္ဂလိကဘဏ်ကဏ္ဍဟာ90ရာခိုင်နှုန်းနှစ်ဆင့်တိုးပွားလာတာမို့ဘဏ်အပ်ငွေဟာတိုင်းပြည်အတရင်ထုတ်လုပ်မှုရဲ့18ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိတိုးပွားလာပါတယ်။ပုဂ္ဂလိကလုပ်ငန်းနိုင်ငံပိုင်လုပ်ငန်းနဲ့မိသားစုတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့ငွေကြေးဝန်ဆောင်မှုတိုးတက်ဖွံ့ဖြိုးဖို့လိုပါတယ်။အဲ့ဒီအခါမှသာအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးမှုကိုရှေ့ရှုနိုင်မှာဖြစ်ပါတယ်။ဒါကြောင့်ဘဏ္ဍာရေးဥပဒေများအားကောင်းခိုင်မာရေးခင့်မီအီလက်ထရောနစ်ငွေပေးချေစနစ်ရှိရေးငွေကြေးအခြေခံအဆောက်အအုံခင်မီဖို့အတွက်နိုင်ငံပိုင်ဘဏ်ကိုပြုပြင်ရေးအသေးစားငွေကြေးလုပ်ငန်းနဲ့အာမခံလုပ်ငန်းမြှင့်တင်ရေးစတာတွေကိုဦးစားပေးဖို့အကြံပြုထားပါတယ
်တင့်တော်တဲ့ဈေးနှုန်းနဲ့စွန့်အင်အသုံးပြုနိုင်ရေးဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အလွန်အရေးကြီးတာကြောင့်ရက်စစ်သက်သုံးဆွဲမှုအလွန်နှိမ့်ချနေတာကို2017ခါစပြီးပြောင်းလဲဖို့ကြိုးစားလာခဲ့ပါတယ်ရက်စစ်သက်အားသုံးသူနှစ်စဉ်5သိန်းတိုးပွားရေးပွင့်လင်းမြင်သာမှုရှိရေးပုဂ္ဂလိကယင်းနှီးမြှုပ်နှံမှုရှိရေးစီးပွားရေးဆန်ဆန်လုပ်နိုင်အောင်ကော်ပိုရေးရှင်းတည်ဆောက်ရေးတဘာဝနဲ့လူမှုရေးရာကိုမထိခိုက်စေဘဲဓာတ်အားနဲ့စွန့်အင်ထုတ်လုပ်ရေးစတာတွေကိုအကောင်အထည်ဖော်ဖို့ဖြစ်ပါလေနိုင်ငံပိုင်လုပ်ငန်းကဏ္ဍမှာတာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့ပြည်သူလူထုပါဝင်မှုအားနည်းပြီးအဂတိလိုက်စားမှုများတာမှုတိုင်းသူပြည်သားအယုံအကြည်မရှိတာများပါတယ်ပြည်သူယုံကြည်လာအောင်လုပ်ရမယ့်ပြုပြင်ရေးလုပ်ငန်းတွေကိုထောက်ခံတင်ပြထားပါတယ်။အခွန်စည်းကြမှုပြုပြင်ရေးကြောင့်လာမယ့်နှစ်တွေမှာအစိုးရဝင်ငွေတိုးပွားလာွယ်ရှိတာမူပြည်သူဝန်ဆောင်မှုလုပ်ငန်းမှာလည်းအသုံးစရိတ်ပိုများလာနိုင်ပါတယ်။ဒါပေမဲ့အခြားပြဿနာတွေကြောင့်မတိုးတက်နိုင်ပဲဖြစ်သွားနိုင်ပါတယ်။အားလုံးသာယာဝါပြောရေးအတွက်မူဝါဒလမ်းစဉ်ချမှတ်ရမှာတိုင်းသူပြည်သားတွေပါဝင်ဆွေးနွေးနိုင်အောင်ရည်ရွယ်ပြီးစာရန်ထုတ်ရလားလို့ကမ္ဘာပံအုပ်စုကညှို့ချုပ်ထားပါလေခင်ဗျာ
ကမ္ဘာပံရဲ့မြန်မာပြည်အကြောင်းသုတေသနစာရန်နဲ့ပတ်သက်လို့ဦးအောင်ခင်ကအချင်းယုံတင်ပြသွားတာဖြစ်ပါတယ်အခုတခါတော့တနင်္ဂနွေနေ့မနက်ခင်းတိုင်းတင်ဆက်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာအစီအကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒေါ်လာလတန်ကစီစဉ်ပို့ချထားတာပါ
ဒီတင်ပါ English American style ကန္ဓာမှာပထမဦးဆုံးတင်ပြမယ် idiom အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက to get to get ကတခုခုကိုဖြစ်စေတာ on on ကအပေါ်မှာ some one apostrophe s someone's ကလူတူတယောက်ရဲ့ nerves nerves ကအယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီပေက လူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ EDM ဆိုတဲ့ device တွေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တယ်ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Cooper ရဲ့ဥပမာကတော့
His loud singing gets on my nerves. I'm going to tell him to stop.
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာ။ရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
ခုဆက်လက်ကြည့်ပြပေးမှာကတော့
To get something off one's chest.
ဖြစ်ပါတယ်။စာလုံးပေါင်းက TO2GED get to get got ခုခုကိုဖြစ်စီတာ SOMETHING something ကတခုခုကိုရည်ညွှန်းတဲ့နံစာ OFF off ကဒီနေရာမှာ to get နဲ့တွဲပြီး to get off ကဒီနေရာရာကနေထွက်သွားအောင်ထုတ်ပြလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ် ONE apostrophe S one sky လူတူဦးတယောက်ရဲ့ CHEST chest ကရင်ပတ်ဆိုတော့စကမိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကရင်ပတ်ထဲမှာရှိနေတာကိုထုတ်ပြလိုက်တာပေါ့ idiom ဆိုတဲ့ device ဒီပဲကလည်းကျမတို့မြန်မာမှာပြောလို့ရှိတဲ့အတိုင်းရင်ဖွင့်လိုက်တာရင်ထဲမှာစိတ်ထဲမှာရှိနေတဲ့မကျေနပ်ချက်စိတ်ခံစားချက်လက်ခဲတဲလေဖြစ်နေတာကိုတစ်ဖက်လူသိအောင်ဖွင့်ပြောလိုက်တာမျိုးဖြစ်ပါတယ်ဒါမှလည်းရင်ထဲမှာပေါ်သွားမှာပေါ့ရှင်ဒီသုံးနေပတ်သက်လို့ George Cooper ပြီးတဲ့ဥမာကတော့
I told my wife about losing a $1,000 bet on horse racing I felt much relieved now as I've got it off my chest.
ကျွန်တော်မြင်းလောင်းလို့ဒေါ်လာတစ်ထောင်ရှုံးသွားတဲ့အကြောင်းကျွန်တော်ဇနီးကိုပြောပြလိုက်တယ်။ကျွန်တော်ရင်ထဲမှာရှိတာဖွင့်ပြောလိုက်ရတော့ပို့သွားတာပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I told my wife about losing a $1,000 bet on horse racing. I felt much relieved now as I've got it off my chest.
ကိုနောက်ဆုံးတင်ပြပေးမှာကတော့
To get something straight.
ဖြစ်ပါတယ်။စာလုံးပေါင်းက TO2GED get to get ကတခုခုကိုဖြစ်အောင်လုပ်တာ SOMETHING something ကတခုခုကိုရည်ညွှန်းတာ STRAIGHT straight ကတည်တည်မမဖြုံးဖြောင်းတနဆိုတော့စကွိုက်ခုရဲ့လုံးကောက်ဒီပဲကတော့တခုခုကိုတက်မအောင်လွတ်လိုက်တာပေါ့ idiom ဆိုတဲ့တော့ white ဒီပဲကလည်းသိမကွာလှဘူးလို့ဆိုရမှာပါတခုခုကိုရှင်းအောင်လုပ်တာနားလေထားတာသဘောပေါက်ထားတာမှန်မှန်ကိုအတိအကျဖြစ်အောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော
့ I want to get this straight about your sister We are very good friends and nothing more
ခင်ဗျားညီမနဲ့ပတ်သက်လို့ကျွန်တော်ရှင်းရှင်းပြပြသားသားအသိပေးပါစီကျွန်တော်တို့ကသိခင်နဲ့မိတ်ဆွေတွေပါပဲတတ်ဟဲမပူပါဘူးဗျာလို့ဒီပေးရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I want to get this straight about your sister we are good friends and nothing more
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to get on someone's nerves to get something off my chest to get something straight
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာနာတန်ပို့ချတဲ့ American Indian 3 English သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာဒီ English သင်ခန်းစာကို VOA ရဲ့မနေ့ခင်ထုတ်လွှင့်ချက်အစီအစဉ်တိုင်းမှာ Indian သင်ခန်းစာအတူတွေကိုထုတ်လွှင့်နေကြောင်းလည်းအသိပေးကြပါတယ်VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်း vermis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြီးမနေ့6နိုင်ခွဲရှိပါပြီ VOA American တန်ကတင်းငွေနေနေမနေ့ဖက်အစီအစဉ်ကိုမနေ့9နိုင်အထိလိုင်းနူမီတာ32 40 48 50တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့စနေနေ့ညကဆွေးနွေးခဲ့တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ
်နောက်ပြဿနာတစ်ခုကကြာကျွန်တော်တို့ကအခုအရွက်ောက်ဝဲပြီးမှာခေါင်းမဲပြောင်းသွားတာပေါ့နော်ခေါင်းပြောင်းသွားတဲ့ဆိုဝင်ကြီးတွေအစ်စ်အဲ့မဲ့ဦးဆောင်တဲ့သမရအစကြည့်ရတာဟို
အဲ့ဒီအစည်းအဝေးမတိုင်ခင်အခုတော့ဆက်သွယ်မေးမြန်းချက်တပုတ်ကိုတင်ဆက်ကြပါလိမ့်ခင်ဗျာနော်ဝေးနိုင်ငံတောင်ပိုင်းဖလိုရန်မြို့မှာမေလ14ရက်စနေနေ့ကပြည်သူ့ဥယျံပန်းချံရဲ့နေရာတစ်ခုကိုတောင်ဆန်းစုကြည်ပန်းချံအဖြစ်သတ်မှတ်ခဲ့ကြပါတယ်ဖလိုရန်မြို့ရဲ့မြို့တော်ဝန်ကိုယ်တိုင်အခမ်းအနားကိုတက်ရောက်ပြီးတောင်ဆန်းစုကြည်ပန်းချံအဖြစ်တရားဝင်သတ်မှတ်အနှင်းတာဖြစ်တယ်လို့အခမ်းအနားဖြစ်မြောက်ရေးတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုတော့မန္တန္တာချန်ကပြောပြပါမယ်
ဟုတ်ပါတယ်အလုံအားလက်ရတိုင်းမျိုးကန်တွေအပန်းဖြေနားယူတဲ့နေရာလေးဖြစ်ကဘာလက်ခီးသွားတွေလည်းလာရောက်လည်ပတ်လက်ရှိတဲ့ပြည်သူ့ဥယျံပန်းချံနယ်ရနေရာတစ်ခုကိုဒေါအောင်ဆန်းစုကြည်ပန်းချံဖြစ်စနေနေ့ကတရားဝင်ကင်မွန်းတက်သတ်မှတ်တဲ့အခမ်းအနားကိုဖလိုလန်မျိုးတော်ဝန်ကိုယ်တိုင်တက်ရောက်အနှင်းခဲ့တာပါအခုလိုဒေါအောင်ဆန်းစုကြည်ပန်းချံရဲ့လို့ဖြစ်လာဖို့အတွက်ဖလိုလန်မျိုးရောက်မြန်မာတွေကနေနေရာတစ်ခုပေးဖို့မျိုးတော်ဝန်စီမှာတောင်းဆိုခဲ့ရတာကဒေါအောင်ဆန်းစုကြည်ရဲ့ဂုံပုတ်နဲ့အညီအထင်ကရဖြစ်တဲ့ဒီပြည်သူ့ဥယျာဉ်နယ်သာထိုက်တန်တဲ့ဆိုပြီးပေးအပ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ပန်းချံကော်မတီဝင်တဦးဖြစ်တဲ့ဦးကျွန်းမန်းက VOA ကိုပြောပါတယ်
။နကူကလေးကရှိပီတာပန်းချံအခုကျွန်တော်တို့လျှောက်ထားတာကကုထုကုထားနဲ့လုံမယ်ပေါ့နော်။ဒီနေရာတစ်ခုမွေးနေ့တိုင်းမှာစစ်ပင်ဆိုင်ပေးမယ်လို့ရည်ရွယ်ထားခဲ့တာ။ဆိုအခုကရည်ရွယ်ထားတာဒီနဲ့တခြားစီပဲပြောရမလား။အင်မတမကြီးမားတာလွန်နဲ့သူအမြတ်တနူးထားတဲ့သူရဲ့ဒီစုပန်းချံကိုအဲ့ဒါအောင်ဆန်းစုကြည်ပန်းချံအဖြစ်နော်ပြောင်းလဲသတ်မှတ်ပြီးတော့မှအဲ့ဒါကိုသူအနှင်းတာဖြစ်ပါတယ်ဒီနေ့ညတော်ဝင်ပြောတဲ့မခွန်းထဲမှာကောက်နှုတ်မယ်ဆိုရင်တောင်ဆန်းစုကြည်ကကျွန်တော်တို့မြန်မာပြည်သားတွေထဲမဟုတ်ပဲနဲ့ပေါ့နော်ကပါကလီစာကြီးညိုတဲ့icon ဖြစ်တယ်ဆိုတဲ့ဟာကိုသူကောင်းကောင်းလက်ခံထားလို့ဒီနေ့ဒီနေရာကိုနော်တောင်ဆန်းစုကြည်နဲ့ထိုက်တန်လဲဆိုပြီးတော့မှပြီးရင်ကပါလှည့်ခီးတယ်ဒီလဲလာရောက်မှကြေချာတယ်ပြီးရင်တချင်ချင်းမှာတောင်ဆန်းစုကြည်ကိုယ်တိုင်ဒီနေရာမှာရောက်လာတဲ့အချိန်မှာအဲ့လိုစဉ်းစားပြီးဒီအကောင်းဆုံးနေရာကိုပေးတာဖြစ်တယ်လို့ဒီနေ့ပြောပါတယ်ခင်ဗျာ
ပန်းချံဖွင့်ပွဲခန်းနာကိုတော့ဇွန်လ19ရက်နေ့မှာကြာအောင်မယ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာကျင်းပပြုလုပ်မှာဖြစ်တယ်လို့ဦးကျွန်းမန်းကဆိုပါတယ်။အခုဒေါအောင်ဆန်းစုကြည်ပန်းချံအဖြစ်သတ်မှတ်ခေါ်ထွင်စေတဲ့ပြည်သူ့ဥယျာဉ်မှာဖလိုလန်မြို့နေကဘာကျော်တင်ချာပညာရှင်ဟင်နရီအပယ်နေထိုင်ခဲ့ပြီးသူ့ကိုအမတ်ရစေဖို့ဒီဥယျာဉ်ပန်းချံထဲမှာဟင်နရီအပယ်ရဲ့ရုပ်ထုကိုထားရှိထားတာပါ။မကြာခင်မှာတော့ဒီပန်းချံထဲမှာဒေါအောင်ဆန်းစုကြည်ရဲ့ရုပ်ထုလည်းရှိလာတော့မယ်လို့ဦးကျွန်းမန်းကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဖလိုလန်မျိုးကန်တွေရဲ့သဘောထားနဲ့ပတ်သက်လို့မေးကြည့်ရမှာတော့
သူတွေရဲ့ထောက်ခံအားပေးမှုဆိုတာသူတို့ကထုတ်မပြောပေမဲ့လေသတင်းစာမှာလည်းထွက်လာတဲ့အချိန်မှာဥမာလုတ်ဖော်ကင်ဖက်တီလည်းဒီဟာကိုကြားတဲ့အခါမှာအရန်ကူအာတစ်ကောင်းတယ်တိတ်ကောင်းတယ်လို့ပြောတဲ့လူတွေရှိပေမဲ့လေတနည်းအားလဲလို့နော်ပြောရင်းနဲ့ဒီနေရာဖြစ်တယ်ဆိုပြီးကြီးလိုက်တဲ့အခါမှာစကားအသွားတာတွေလည်းကျွန်တော်တို့ကြုံရပါတယ်ဆိုတော့ကျွန်တော်တတ်တဲ့လူတွေရှိတယ်ဆိုတာတော့ကျွန်တော်တို့ခံမှန်းနိုင်ပါတယ
်။နော်ဝေးနိုင်ငံအဆိုရင်မြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဒီဇိုင်းမမတ်အားပေးကူညီလာခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်အဆုံးသတ်ပြီးဒီမိုကရေစီထွန်းကားဖို့အကြမ်းမဖက်တိုက်ပွဲဝင်တောင်းဆိုလာတဲ့ဒေါအောင်ဆန်းစုကြည်ကိုလည်း1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုနော်ဝေးနိုင်ငံကချီးမြှင့်ပေးအပ်ခဲ့တာဖြစ်ပါတယ်ရှင်
။မနနာချန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရပါမယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။အခုဆိုရင်မြန်မာနိုင်ငံမှာပြည်နယ်တိုင်းဒေသကြီး14ခု အတိအမှာအစိုးရဖွဲ့အတီးတွေတာဝန်ယူလာတာတလားကျော်တက်တန်းရှိလာပါပြီဆိုတော့ကဒီတလားကျော်တက်တန်းအတွင်းဒီအစိုးရဖွဲ့တိုင်းပြည်နယ်တိုင်းဒေသကြီးအစိုးရဖွဲ့အတီးတီးရဲ့လှုပ်ဆောင်ချက်တွေဟာနောင်လာမယ့်ကြံတဲ့တက်တန်းကာလမှာအလားအလာကောင်းတွေမြင်ရဖို့အတွက်ဘလောက်ထိလှုပ်ထားပြီးပါပြီလဲရလတ်ကောင်းတွေထွက်လာဖို့အခုလုံနေသမျှအခြေအနေကလမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့ကျွန်တော်တို့သောတာရှင်တွေကယူဆပါသလားဒါကိုဆွေးနွေးကြဖို့ပါပြန်နိုင်ဆွေးနွေးပေးဖို့အတွက်မြမအေးသူတွေသူတူဖြစ်တဲ့ဦးအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့ triangle အမျိုးသမီးအဖွဲ့ကညင် director တူဖြစ်သူမခင်လေးတို့ကိုဖိတ်ခေါ်ထားပါတယ်။ပေါင်းဆွေးနွေးမဲ့လူတွေကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားသူတွေလည်းရှိပါတယ်။ဆိုတော့ကပထမအဦးဆုံးပြန်နိုင်ဆွေးနွေးသူနူရဲ့သဘောထားကိုနားထောင်ကြည့်ကြရအောင်ပါ။ဆိုတော့ဦးအောင်သူငိမ့်ရေဘလို့မြင်ပါသလဲအခုပြည်내တိုင်းဒေသကြီး14ခုကအစိုးရအဖွဲ့အသီးသီးရဲ့အခုချိန်ထိလှုပ်ထားသမျှတွေကနောင်ရလကောင်းနေထွက်လာဖို့အလားလာကောင်းနေလမ်းကြောင်းမှန်ပေါ်မြင်နေရပါပြီလားဦးအောင်သူငယ
်ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်ကျွန်တော်တို့ April 1ရက်နေ့ကဒီအစိုးရတဲ့စတယ်ဆိုတဲ့ခါကျတော့အခုချိန်မှာတလခွဲရောက်တော့မယ်ပေါ့နော်ဆိုတော့ဒီအနေအထားမှာကျွန်တော်တို့တွေ့တဲ့ခါကျတော့ဒီအစိုးရဝန်ကြီးချုပ်ဖြစ်တဲ့သူတွေဒီပြည်နယ်မှာဝန်ကြီးဖြစ်တဲ့သူတွေပေါ့နော်အများစုကအတွေ့အကြုံနေတဲ့လူသစ်တွေများပါတယ်ဆိုတော့နောက်တစ်ခုကကြတော့လေအခုအခင်းချင်းကသူတို့ကပြန်ပြီးတော့အသက်စားရတဲ့ခါကြတော့ဟိုဒီကာလမှာဆိုလို့ရှိရင်ပြောဖို့တော်တော်စောတဲ့အနေအထားလို့ရှိပါတယ်အထူးသဖြင့်တော့လမ်းကြောင်းမှန်ပေါ်ရောက်ပြီလားလို့ပြောဖို့တော်တော်စောပါသေးတယ်ဆိုတော့ပြီးခဲ့တဲ့ဒီဦးသိန်းစိန်ယေရှုကကာလပေါ့နော်2017မှာဒီကျမ်းသစ္စာကျင့်ဆိုပြီးတဲ့နောက်ပိုင်းမှာသူကဒီဝန်ကြီးအဖွဲ့တွေပြည်내တိုင်းဝန်ကြီးချုပ်တွေကိုခေါ်ပြီးတော့ဒီအစိုးရရဲ့လမ်းညွှန်မိန့်ခွန်းပြောခဲ့တာမျိုးရှိပါတယ်ဆိုတော့အခုချိန်မှာတော့ဒီသမရဦးထင်ကျော်ကပြည်ရဲ့အတိုင်းဝန်ကြီးချုပ်တွေနဲ့တွေ့ပြီးတော့ဒီလိုမျိုးဘယ်လိုဆက်သွားမယ်ဆိုတော့လမ်းညွှန်မိန့်ခွန်းပြောတာမျိုးပေါ့နော်အခုချိန်ကြီးတော့ကျွန်တော်မကြားသေးဘူးခင်ဗ
ျဆိုတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကဘယ်လိုလမ်းညွှန်ချက်တွေနဲ့လုပ်နေမယ်လို့ယူဆရလဲဟုတ်ပါဦးခင်ဗျကျွန
်တော်ယူဆတာကတော့ဟိုသူတို့တို့တက်နိုင်တဲ့လောက်ကိုဝန်ကြီးတွေခံတဲ့နေရာအခင်းချင်းချတယ်ဒါမျိုးတွေတော့ရှိပါလိမ့်မယ်အထူးသဖြင့်တော့အရင်အစိုးရနေပြီးတော့ဆက်ပါလာတဲ့နေဆက်ကြီးရနဲ့လုံခြုံရေးဝန်ကြီးနောက်တစ်ခါကျတော့အစိုးရအဖွဲ့ရဲ့အထွေထွေမှုလို့ခေါ်တဲ့ဒီထွေအုပ်အရာရှိပေါ့ဆိုတော့သူတို့တွေကပဲဟိုကျွန်တော်ထင်တယ်လမ်းကြောင်းပြီးတော့ဆက်သွားနေတယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့မခင်လေးဒီပုံစံအတိုင်းဆိုရင်ဖြင့်ဒီနေ့တိုင်းဒေသကြီးအတီးတီးကအစိုးရအဖွဲ့ဝန်ကြီးချုပ်တွေဒီစမ်းတဝါဝါသွားနေတဲ့အခြေအနေမှာပဲရှိနေသေးတယ်လို့များပြောလို့ရမလားဗျာ
ဟုတ်အဲ့ဒါတော့ဒါဘာမှမြင်လို့မရတဲ့အခြေအနေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအစိုးရအဖြစ်ကဟိုအုပ်ချုပ်ရေးအတွေ့အကြုံအနည်းတဲ့သူတွေလည်းအများစုပါတယ်နောက်တစ်ခါဟိုဟာရုပ်ောက်ပွဲအပြီးမှာခေါင်းမဲပြောင်းသွားတာပေါ့နော်ခေါင်းပြောင်းသွားတဲ့ဆိုတော့ဝန်ကြီးတွေအစ်စ်နာမည်ဦးဆောင်တဲ့သမရအစကြည့်ရတာဟိုလူစစ်တွေဖြစ်ပေမဲ့အောက်ပိုင်းမှာရှိနေတဲ့ရန်နေရာကြီးအဟောင်းဖြစ်နေတယ်အဲ့တော့အစ်စ်နဲ့အဟောင်းထိတွဲမှုမှာလည်းတော်တော်ဟာမိုနီဖြစ်အောင်သူတို့မှာကြိုးစားရမယ်ကျွန်မထင်တယ်အခုတလာခွဲအတွင်းမှာက April 1ရက်နေ့စတယ်လို့ပြောပေမဲ့တချံပိတ်တာနဲ့ဒါနဲ့ဆိုတော့အစိုးရဒီသူတို့ရဲ့ဌာနအတွင်းမှာကအပြန်အလှန်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတော့အစည်းအဝေးထိုင်ပြီးတော့လုပ်နေရတဲ့ကာလတည်းပဲရှိနေသေးတယ်လို့မြင်တယ်ဒါပေမဲ့တက်နိုင်သမျှတော့သူတို့လည်းစူးစမ်းနိုင်တဲ့လောက်တော့စူးစမ်းတယ်ဘိုးဘိုးပြောင်စုအစိုးရရဲ့မူဝါဒခိုင်ခိုင်မာမာမရှိဘူးဆိုရင်တော့တိတိကျကျချမှတ်မပေးနိုင်ဘူးဆိုရင်တော့ဟိုကျမတို့ထင်တယ်နည်းနည်းအားနည်းမှုရှိပိမ့်မယ်နည်းနည်းလောက်ရတဲ့အခါမှာဥမာအပြင်ကျမတို့ရန်ကုန်တိုင်းဆိုရင်တော့အရင်ဟိုနဲ့နေတဲ့ပြည်တော်စုနဲ့နေတဲ့အတွက်ဟိုအများတိုင်းထင်တာမျိုးလားရှိနေပြီမယ်အခြားသောဝေးလံတဲ့အတိုင်းနဲ့ပြည်နယ်တွေမှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေများလိမ့်မယ်လို့ထင်တယ်ဥပမာတစ်ခုပဲကျွန်တော်ပြောချင်တယ်ဟိုပြီးခဲ့တဲ့ဟိုရက်ပိုင်းကအားလုံးထိတဲ့တည်င်းမှာပဲကရင်ပြည်နယ်မှာပေါ့နော
်
ကရင်ပြည်နယ်မှာဆိုင်းပွဲနော်ဟိုဆိုင်းပွဲမှာရှိတဲ့ဒီဇာတိကမှာဖြစ်သွားတဲ့ဘာသာရေးနဲ့ပတ်သက်တဲ့ဟိုဟိုတစ်ခုဆောက်တဲ့အတွက်ဖြစ်သွားတဲ့ပြဿနာတွေပါတယ်မှာဆိုလို့ရှိရင်ကျွန်တော်တို့ကြည့်ရတာကင်တွယ်မှုမှာကျွန်တော်တို့အားမရအောင်အမှန်တိုင်းမျက်မျက်တရနဲ့ကန်တွေ့ရမယ်အစိုးရတည်းရဖြစ်လာတဲ့အခါမှာကန်တွေ့မှုမှာစိုးရင်ကြောင်ကြမှုတွေနဲ့အမှန်ကိုအမှန်တိုင်းမျက်မျက်တရမတင်သုံးဘူးမကန်တွေ့ဘူးဆိုရင်တော့ရှေ့မှာပို့ပြီးတော့အနေတွေဖြစ်လာမယ်အစိုးရဖြစ်လာရင်ကြောက်စရာမလိုဘူးတကယ်မျက်မျက်တရနဲ့တိတိကျကျဝေဖန်သုံးသပ်ညှိနှိုင်းဆွေးနွေးပြီးရင်တော့လုတ်တဲ့အခြေကိုတိတိကျကျနဲ့ရရတင်းတင်းလုတ်တင်တယ်အဲ့လိုမလုပ်ရင်တော့ထပ်ပြီးတော့ဒီလိုအားဆန်းမှုတွေစိန်ခေါ်မှုတွေကဲဆမ်းမှုတွေကထပ်ပြီးပေါ်လာမယ်လို့ထင်တယ်။ဒီမှာအဲ့မှာနည်းနည်းဟိုအစိုးရတက်မှာစိုးရိမ်မှုတွေနဲ့ကင်တွဲနေရာတွေတွေ့ရတယ်။အစိုးရိမ်လို့ရင်ပို့ပြီးတော့အမြဲရှိတဲ့အနေအထားတွေလည်းရောက်သွားနိုင်မယ်ဆိုတော့မြင်ပါတယ်။
ဟုတ်ကဲ့ဥောင်းသူကြီးခုနလိုပေါ့တလာဝဲဆိုတော့နဲပါသေးတယ်ဒါပေမဲ့ဒီအစိုးရအဖွဲ့ဒီပါတီ NLD ပါတီကရွေးကောက်ပွဲကိုအပြတ်အသတ်နိုင်အောင်လူတွေကမဲပေးပြီးတော့ပေးလိုက်ပြီးတော့ဟာလာတင်လိုက်ပြီးတော့အုပ်ချုပ်ရေးပိုင်းကိုလုံးကြပါယူကြပါလို့ပြောလူတွေဘက်မှပြောလင်းချက်ကတိတ်ကြီးတယ်ဆိုတော့လူတွေကနေတူဝါလို့ရာလတ်တစ်ခုခုပေါ့သူတို့ရဲ့နေစဉ်ဘဝပေါ်မှာဓာတ်ရိုက်ကောင်းကျိုးဖြစ်စေတဲ့ရာလတ်တစ်ခုခုတော့လူတွေကနေတူဝါမျှော်လင့်ကြမှာပဲဆိုတော့လမ်းညွှန်ချက်တွေထားပါတော့တည်ချာမဖြစ်သေးဘူးဆိုရင်တော့မှဒီလူတူရဲ့နေတူကဘဝကိုချက်ချင်းတယောက်မှုရှိတဲ့အလုပ်တွေကိုဝန်ကြီးချုပ်တွေအနေနဲ့ကတခုခုတခုမဟုတ်တခုနေစဉ်ထွက်နေလို့လို့မရဘူးလားဘောသူကြီ
းအာအဲ့ဒါတော့ဟိုအခြေအနေနဲ့လည်းဆိုင်မယ်ထင်တယ်ခင်ဗျဆိုတော့သူသဖြင့်ရန်ကုန်မှာဆိုပါစို့ဟိုမီးပြတ်တဲ့ကိစ္စမျိုးပေါ့ဒါလူတိုင်းခံစားနေရတာပါနောက်တစ်ခါကားကျက်တဲ့ကိစ္စမျိုးတွေဆိုတော့ဒါမျိုးတွေကဟိုဖြည့်ရှင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုလူတွေကဝန်တာမှာပေါ့နော်ဆိုတော့အခုအနေထားမှာတော့ဟိုဓာရီကဖြည့်ရှင်းမှုဆိုတာလေအစိုးရကိုယ်တိုင်ကရုပ်ဝတ်ထူရောနှီးကျင်ညာပိုင်းဆိုင်ရာပြဿနာဓာမျိုးတွေကဟိုအများကြီးရှိပါတယ်အလားတူပဲနေတွေမှာလည်းဒီလိုပြဿနာတွေရှိနေမယ်လို့တော့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါဆိုနေမဲ့တော်ရရှင်တွေကျွန်တော်တို့ဖိတ်ခွဲအောင်ပါခင်ဗျပထမအဦးဆုံးပြည်မျိုးကကိုတင်ထေးဝင်းကိုတင်ထေးဝင်းပြည်မျိုးဆိုတော့ပြည်ကဘကူတိုင်းထဲမှာပါတယ်ဘလို့လဲကိုတင်ထေးဝင်းတို့ဘက်ကအခြေအနေ
လက်ရှိအခြေအနေကတော့ဗျာဒီအရင်ဆုံးအတိုင်းနဲ့လဲပတ်နေတယ်ဆိုတာအချိန်ကာလအပြည့်တော့တို့တူတောင်းလို့တူတောင်းပြီးလည်းလက်ရှိလုပ်နေကြတာခင်ဗျဘောအစ်အောက်ကအဟောင်းသူကမျိုးပေါ့ကျွန်တော်တို့လက်ရှိအုပ်ချုပ်ရေးတိုင်းကပဲကျွန်တော်တို့အစိုးရကိုကန့်ကျွဲနေတာအောက်ချီမှာကန့်ကျွဲနေတာဆိုတော့အရင်တိုင်းနဲ့ကျွန်တော်တို့ရှိသေးတယ်ဘာမှပြောင်းလဲမှုမရှိသေးဘူးဥပမာတစ်ခုကျွန်တော်လက်တွေ့ကြည့်ရမယ်ဆိုရင်ဒီပြင်းတိုက်ကြည်လားဒီပြင်းတိုက်လို့အေးကြီးမှာတုတ်ပြီးကွာတယ်အေးကြီးကြည့်တယ်အဲ့ဒါကိုလိန်လဲပြီးကြည့်တယ်အဲ့ဒါကိုထုတ်ပြီးရတယ်ပြီလားအဲ့တော့အရင်ကလည်းကြည့်တယ်အခုလက်ဒီကြည့်တယ်ကျွန်တော်လက်ပြေတော့မှတ်တမ်းနေကြတာအဲ့တော့ဒီတိုင်းဆိုရင်အောက်ချီမှာမပြောင်းလဲရင်တော့ကျွန်တော်အစိုးရပုံကြီးကိုထိသွားလိမ့်မယ်လို့ပဲဒီတိုင်းသွားရင်တော့ကျွန်တော်ထင်တယ်လေဒီတိုင်းကြံပေးကြည့်မယ်ကျွန်တော်ဒါပြင်းစင်းလာပြီးပြင်ကိုပြရမှာဟုတ်
ဟုတ်ကဲ့
အဲ့တော့ဒီတိုင်းမှမြင်တယ်ဗျ
ဟုတ်ကဲ့ခင်ဗျနောက်တူကဘကိုးမျိုးကပဲဥအောင်သိဒီဒီဆွနွေးကမှာဘကိုးကနှစ်ယောက်လို့ကျွန်တော်တို့ပြောရမှာပေါ့ဥအောင်သိတွေ့ကြုံကရော
ဟုတ်ပါရဲ့ဒီအခုကိစ္စကြီးကဒီလက်ရှိရန်ရတောင်မှာလက်ပဖို့ဆိုတာပြင်ဆင်တော့မရှိသေးဘူးအချိန်များသေးဘူးပေါ့ပြင်ဆင်တဲ့ကာလဒီကလာလည်းမှာဘကူကဖြစ်တဲ့တခုကျွန်တော်ပြောပါမယ်။ဘကူကဒီကျွန်တော်တို့မာဂျင်ကအုပ်ချုပ်ရေးမှုကလူလူရုပ်ကပေါ်နေတက်လာတဲ့အုပ်ချုပ်ရေးမှု။အဲ့တော့ဒီအုပ်ချုပ်ရေးမှုကို Facebook မှာဒါတင်လဲဆိုတော့80ဘုံနဲ့ပိုင်းလာတင်တော့အတော့ဝါကြတဲ့ကိစ္စဖြစ်သွားတယ်ဗျာ။ဒီကိစ္စအတဲတော့ဖြစ်တော့အဲ့မှာချက်ချင်းကာယကနေခေါ်ပြီးရှင်းတဲ့အခါမှာအခုကဝိမဲ့တဲ့မှာရေးထားတဲ့အားလုံးအပြည့်စုံလေ။ကြောက်ဆိုနေတာကြည့်လို့အုပ်ချုပ်ရေးမှုကဒီကမဟုတ်မှပြီးတော့လူလူကဒီအဆောင်တော့ဝိုင်းလာပြီးတော့အားလုံးဝိုင်းလိုက်ကြတဲ့အခါမှာဒီကိစ္စအဟုတ်မဟုတ်ပဲသူကဒီအဆောင်မှုပြောအောင်စိတ်ကြီးပြီးချက်သွားအောင်ပြီးတော့တစ်ခါကဒီအဟောင်းရှင်းသွားတဲ့အုပ်စုတွေကဒီကြံရပါလို့တော့ဒီကိစ္စပေါ်ပေါက်လာတော့ဘာလို့လဲဆိုတော့အခုကိုယ်နဲ့ကဗနီလာရှင်းကိုလုပ်လိုက်တဲ့အခါမှာတာယာရှင်းကိုလည်းပတ်သက်ပြီးကိုယ်ရှင်းဆံပါအားလုံးရှင်းသွားတယ်ဒါပေမဲ့အုပ်ချုပ်မှုတိတ်ခါတော့ကြာလာပေါ့ဗျဟိုတိတ်ခါကြာသူ့ထိခိုက်တာပေါ့အဲ့တော့အုပ်ချုပ်မှုကဟိုသူတရားဆွဲမယ်ဆိုပြီးတော့ဒါပြင်ဆင်ရတယ်လေမဟုတ်တဲ့ကိစ္စဖြစ်လို့ပါဟု
တ်ကဲ့အ
ဲ့တော့ဥပဒေနဲ့ညှိနေတော့အဲ့တော့ကျောင်းဆိုးရမ်းကြည့်ပါဒီအောက်ချီမှာအုပ်ချုပ်မှုဆိုတာကအရေးကြီးတယ်ဒီတိုင်းဒီလိုတိုင်းတိုင်းနဲ့အုပ်ချုပ်မှုအစပြီးတော့ပြောင်းလဲရမှာကိစ္စအဲ့တော့ဒီ through လို့မှာလက်လက်ဆိုတာဒီရတော့ထွက်လာမှာရက်ွက်ရက်ကြီးအဲ့ဒါဒီမျိုးနဲ့တော့ဒီလိုအောင်အနှောင့်အယှက်အများရှိတယ်မလဲပတ်တယ်ဒါပေမဲ့နိုင်မှဟိုရောက်ဖို့ဆိုတာကဒီပေါ်စီနဲ့မူဝါဒဟာ NL မှာခြားပြီးတဲ့ဖြစ်လို့ကျွန်တော်ကဒီယုံကြည်ရတဲ့ဘုရားတော်ဒီရှားပြတဲ့လူတွေကအတွေ့အကြုံညှို့ရတယ်အလုတ်ကအခုမှဆက်လိုက်ခံမှာသူ့မှာအခက်အခဲရှိတယ
်သူ့
အနေထားလည်းရှိတယ်တခြားကတော့ဟိုပါပေါ့ဒီလူတို့ကအခုပဲဝိုင်းဝန်းပြီးတော့ဒီကိစ္စကိုကူညီဆောင်ရမှာလားဒါတုံ့တင်မှာကျေပြလို့ရမယ်လို့ကျွန်တော်အမိနေလေ
ဟုတ်ကဲ့ပါဦးအောင်သိကျေးဇူးများတင်ပါတယ်ဘကိုးကိစ္စပါပဲနောက်ကျွန်တော်တို့ Facebook ကနေပြီးတော့စုနုထားတဲ့သောတာရှင်တယောက်ကလည်းပဲကျွန်တော်တို့ဘကိုးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းကတော့အလုံးမလုံးဘူးလို့ပဲပြောရမယ်တဲ့။ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်ကိုတိုင်ကြားစာပို့တယ်။ငားလာပဲ2ရက်နေရ။နောက်တစ်ခါငားလာပဲ6ရက်နေမှာတစ်ကြိမ်ထပ်ပို့တယ်။ပြည်ခရံမျိုးတော်ခမမှာကျင်းပတဲ့ဝန်ကြီးချုပ်နဲ့ပြည်သူလူထုတွေ့ဆုံပွဲမှာစာနဲ့ထပ်တင်ပြတယ်။အကြောင်းအရာကရွှေတော်မျိုးနဲ့မြောင်းတက်ကျွော်အုပ်စုအုပ်ချုပ်ရေးမှုကိုတိုင်တဲ့ပုံမှာစစ်ဆေးပြီးတော့အပြစ်ရှိတယ်ဆိုရင်အရေးယူဖို့။ဒါပေမဲ့ဘကိုးတိုင်းဝန်ကြီးချုပ်ကအခုချိန်ထိမစစ်ဆေးသေးဘူးတဲ့။ဒါကိုကြည့်မယ်ဆိုရင်တော့ဘကိုးတိုင်းဝန်ကြီးချုပ်လှုပ်လှုပ်မှုအားနည်းနေတာထင်ရှားပါတယ်တဲ့။ဆိုတော့ဦးအောင်သူကြီးဒီဘက်ခုနကတော့ဆွန်းလို့ထားတဲ့သောတာရှင်နှစ်ယောက်နေနဲ့ရောခုနဒီ message နဲ့ဆွန်းလို့ထားတဲ့သောတာရှင်နေနဲ့ကျွန်တော်တို့ကကြည့်ရင်ခုနပြောခဲ့သလိုပဲလူတွေရဲ့မျှော်လင့်ချက်ကတိတ်ကြီးတယ် တချို့ကိစ္စတွေကကြတော့အခုတာဝန်ယူထားတယ်ဟလာဝန်ကြီးချုပ်တွေဒီပြောရရင်ဟိုတုန်းကလူမျိုးလူလူနဲ့ဝေးတဲ့ဝန်ကြီးချုပ်တွေမဟုတ်ဘူးလို့ကျွန်တော်တယောက်တည်းအနေနဲ့အဲ့လိုနားလေတယ်ဆိုတော့လူတွေကနေတတူကဘာတွေတွေ့ကြုံနေရတယ်ဆိုတော့ကိုတီးတဲ့လူတွေသူတို့ကိုယ်တိုင်ကလူတွေကလူတွေဆိုတော့အဲ့ဒါတွေကိုတီးတဲ့လူတွေဆိုတော့ဒါတွေကိုတချို့ဟာတွေကိုအလွယ်တကူဖြည့်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်ကအဲ့လိုကျွန်တော်ကိုယ်တိုင်လည်းအဲ့လိုမျှော်လင့်မိတယ်အဲ့ဒါမှားနေတာပေါ့
ဟုတ်ဒီလိုခင်ဗျကျွန်တော်မြင်တာကဟိုစုလေပတ်နေတဲ့ဟိုစနစ်ရှိပါတယ်အထူးသဖြင့်တော့ဒီအောက်ခြေမှာဆိုလို့ရှိရင်ဒီရက်ကြီးအုပ်ချုပ်ရေးမှုပေါ့နော်ရက်ကွက်နဲ့ဒီကြီးရွာအုပ်ချုပ်ရေးမှုတွေရှိပါတယ်ဆိုတော့အဲ့တော့သူတို့ကိုအစ်စ်ပြန်ပြီးတော့ရွေးချယ်တင်မြှောက်ဖို့ဆိုတော့ပြောရဲဆိုတဲ့အတိုင်းလည်းရှိပါတယ်ဆိုတော့ဒါပေမဲ့ဟိုပြီးခဲ့တဲ့အစိုးရမဆင်းခင်မှာဟိုရွေးချယ်တင်မြှောက်မှုတွေလုပ်လိုက်တဲ့အခါကျတော့ဒီဥစ္စာကအခုချိန်ထိတောင်အတည်ဖြစ်နေပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြို့နယ်အဆင့်မှာဆိုလို့ရှိရင်အရင်အစိုးရကလုပ်သွားတာဒီကျွန်တော်တို့ကော်လေးကော်လို့ခေါ်ပါတယ်ကော်မတီလေးခုပေါ့နော်နောက်တစ်ခါကျွန်တော်တို့ရက်ရွာဖွံ့ဖြိုးမှုအထောက်အကူပြုကော်မတီဆိုတာမျိုးတွေရှိတယ်ဆိုတော့အဲ့ဒါတွေကအရင်တော့သမ္မတအမိန့်နဲ့ဒီ presidential degree ပေါ့နော်ဒါနဲ့ဖွဲ့သွားတာဆိုတဲ့အခါကျတော့အခုလက်ရှိသမ္မတကဒါကိုဆက်အတည်ပြုမှလားဒီဥစ္စာကိုပယ်ဖျက်မှလားဘယ်လိုအစ်စ်ပုံစံပြန်ဖွဲ့မှလဲပေါ့နော်စသဖြင့်အောက်ခြေမှာလဲဟိုဒီကိစ္စတွေနဲ့ပတ်သက်လို့ဟုတ်ကဲ့လို့ညွှန်ကြားချက်တွေရှိနေမလဲပေါ့နော်ဟိုကျွန်တော်တို့တော့အခုချိန်ထိသေချာမကြားသေးဘူးခင်ဗျ
ဟုတ်ကဲ့မခင်လေးဆိုတော့တချို့ကိစ္စတွေကခက်မမြန်ခက်တွတ်တွတ်ငားနဲ့ဆိုတဲ့ချိန်တတန်းဘာမှမရှိဘူးညာဖင်လဲကောင်းလို့နဲ့ပြီးသွားမှာဆိုတော့တချို့ကိစ္စတွေကခက်မမြန်ခက်တွတ်တွတ်နဲ့နေတတူဘွားလို့အားဆိုင်ပြီးတော့လုတ်ပြီးတော့ပြီးစရာတွေပြီးလိုက်အောင်အကောင့်တွေဖော်စရာရှိတဲ့အကောင့်တွေဖော်လို့ရမယ့်နေရာမှာနည်းနည်းများနှေးနေတယ်လို့မြင်မိသလား
အဲ့အဲ့တော့အမှန်ကန်ပါပဲနှေးနေတယ်ပေါ့ဘာလို့ဆိုပြည်သူလူထုเนี่ยတကယ်လို့ဟိုတကယ်ဟိုပေါ့နော်အခြေခံမှာဖြစ်နေတဲ့ပြဿနာတွေကအရင်ကနှေးစင်နဲ့အများများနေတယ်လိုအပ်ချက်ပြန်များတယ်ဒါပေမဲ့အပေါ်ကဆောင်ရွက်တဲ့သူတွေကနည်းနည်းလေးအချိန်နေယူနေတယ်အရင်ချိန်ဆနေတယ်ဒါကလည်းကျွန်မထင်တယ်ဘဟုရဲ့မူဝါဒမှာတိကျတဲ့မူဝါဒနဲ့ညွှန်ကြားမှုတွေကဟိုတိတ်ပြီးတော့အောက်ခြေကြီးကိုမစည်းစင်းနိုင်သေးတဲ့အတွက်ဒါဖြစ်တယ်လို့ထင်တယ်ကျွန်မကတော့အဲ့ဒါကိုတိတိကျကျလေးဒီကိစ္စကိုကန့်တွဲခြင်းနဲ့လို့ထင်တယ်လူတွေကြောင့်မှားတဲ့အမှားကြောင့်မှားတဲ့စနစ်ကြောင့်ဖြစ်နေတဲ့เนาะအမှားတွေကိုပေါ့เนาะဟိုအမြန်ဆုံးဖြေရှင်းနိုင်အောင်မူဝါဒတွေတိတိမတ်ကျချမှတ်တင်တယ်လို့ထင်တယ်ခုနဟိုမိတ်ဆွေပြောထားတဲ့အတိုင်းပဲပေါ့ဒီပကိုးမှဖြစ်တဲ့ကိစ္စပဲတိတိကျမတို့တချို့ပြန်ကြည့်တဲ့အခါမှာဝန်ကြီးချုပ်တွေတိုင်းနဲ့အပြင်နယ်မှာရှိတဲ့ဝန်ကြီးချုပ်တွေပြန်ကြည့်ရင်တော့တကိုရေပေါ့เนาะသူတို့တူးချင်းစီရဲ့အဲဖြက်လက်တကြမှုသူတို့ညှော်မြင်ရှိမှုပေါ်မှာမူတည်ပြီးတော့ကွဲသွားတယ်တချို့ကြတော့လည်းမလုံးမရှုံးမပြုတ်တင်မှာပဲကြီးပြင်းလာတဲ့အတွက်ဒီတိုင်းနဲ့အေးအေးဆေးဆေးနေတယ်တချို့ကြတော့လည်းတကယ်ကျူးကျူးဆဆနဲ့လှုပ်ချင်ကန်ချင်လို့လုံနေရတဲ့အတွက်အဲ့လူတွေကတော့အလုတ်ပို့ပြီးတော့ဖြစ်နေတာကိုတွေ့ရတယ်ဆိုတော့မတူနေဘူးဒါမတူနေတာကြီးပြင်းရတယ်ကျွန်မထင်တယ်ဒီတော်စုအဆင်းကနေပြီးတော့မှနော်စီးဆင်းမှုမှာနည်းနည်းဟူဝါရပိုင်းပဲဖြစ်ဖြစ်လမ်းညွှန်ချက်ပိုင်းမှာပဲဖြစ်ဖြစ်တခုခုလိုအပ်နေသေးတယ်လို့မြင်တယ်နောက်တစ်ခုကျွန်မစိုးရိမ်မှုရလေးတခုရှိအောင်ပြောချင်ပါတယ်ဥပမာအချင်းဒေတာဆိုင်ရာတွေမှာဒီနယ်နဲ့တိုင်းတွေမှာသက်ဆိုင်ရာဒေတာမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ့နော်ကျွန်မတို့အရင်တော့ခရိုနီလို့ပြောတာပေါ့အဲ့ခရိုနီကြီးတွေနဲ့ဆက်ဆံရေးနော်အစိုးရနဲ့ဆက်ဆံရေးမဆက်ဆံလို့လည်းမရဘူးသူတို့နဲ့ဆက်ဆံရမယ်သူတို့ရဲ့ပူးပေါင်းပါဝင်မှုသူတို့ရဲ့ထင်ဝင်မှုအတုံးပြရမယ်ဒါပေမဲ့အဲ့လိုထင်ဝင်မှုအတုံးပြမှုကဘူးတစ်ခုအောင်မှာပဲရှိရမယ်ဘိုးကချမှတ်ပေးထားရမယ်အဲ့လိုမဟုတ်လို့ရှိရင်အဲ့ဒီဒေတာဆိုင်ရာမှာရှိတဲ့ဒီနယ်တိုင်းအစိုးရတွေကဒီစီးပွားရေးလုပ်ငန်းရှင်ကြီးရဲ့သွားမှုမှုအောက်ကိုရောက်သွားမှာကိုလည်းကျွန်မစိုးရိမ်နေတယ
်။ဟုတ်ကဲ့
မျိုးတွေလည်းအခုဖြစ်တချို့နေရာတွေမှာဖြစ်နေပြီဆိုတာလည်းမြင်နေအဲ့ဒါလည်းအများဆုံးကန့်ကွက်တင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျစလိုင်းပွေကုန်းတော်တော်ရှင်တူတဲဆိုနေမယ်တော်တော်ရှင်စလိုင်းပွေကုန်းကဲစလိုင်းရေဘလို့သဘောရပါတယ
်ဟုတ်ကဲ့ကျွန်တော်မနေ့တနေ့ပဲချင်းပီနီကနေပြန်လာတယ်ချင်းပီနီဆိုရရုံဝလှတ်တော်ရုံဝခေဦးရုံဝသူတို့ကတွေးပြီးတော့မှထားတဲ့နေရာကိုကျွန်တော်လှတ်တော်ဥက္ကဋ္ဌသွားလေရင်းနဲ့အဲ့ဒါနည်းနည်းဟောစူးစမ်းမိကြီးတစ်ခါကြတော့အခုလှတ်တော်ဥက္ကဋ္ဌက NAB ရဲ့ပြည်နယ်ဥက္ကဋ္ဌဖြစ်နေတယ်ဝန်ကြီးချုပ်ကတော့နိုင်ငံရေးတွေးတုံမရှိသေးတော့အဲ့ဒီမှာဗာခင်းချင်းတွေ့ရတဲ့ဆီတော့လှတ်တော်ရုံကအလေးမှာ now ဥသူရောဆွေရုံကအပေါ်ထမှာအောက်ဆုံးထမှာဖေအုပ်တို့အဲ့ဒီမှာမြေကြီးတဲ့ခါကျတော့ဟောပြီးထုံးစုမဟုတ်ဘူးပြီးနေဝန်ကြီးတချို့နဲ့နောက်ပြီးတော့လှတ်တော်ဥက္ကဋ္ဌကိုမေးတဲ့ခါကျတော့အခုလှတ်တော်ဥက္ကဋ္ဌကနည်းနည်းပါဝါရှိတယ်ဆိုတော့ဒီချင်းပီနေပြည်သူပြည်သားတွေမျှော်လင့်ချက်ကဘာလဲဆိုတော့ဒီအဂရီလိုက်ဆောင်မှုကိုဒီအစိုးရကတိုက်ဖြတ်ပေးနိုင်မယ်ဆိုပြီးတော့ပြောနေတယ်။အဲဒီကိစ္စကြတော့ကျွန်တော်အလားလာကောင်းတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့။
အဲ့တော့ပါတီဥက္ကဋ္ဌကိုသူတို့ကယူတီလေးစားကြောက်တဲ့ခါကျတော့ထဲအုပ်ရောအုပ်ချုပ်ရည်ရောဖမ်းဖမ်းကန်ကန်နဲ့အလုပ်လုပ်ပြီးတော့မှအဂရီလိုက်ဆောင်မှုတော့ချင်းပီနေမှာတော့တိုက်ဖြတ်နိုင်မယ်လို့အဲ့ဒါအလားလာလေးတော့ကောင်းတယ်လို့အဲ့ဒါတခုလေးတော့ကျွန်တော်ပြောပြပါဖြစ်ဗျာ
။ဟုတ်ကဲ့ဆလိုင်းကျေးဇူးအများကြီးတင်ပါတယ်။ ဘူတထောင်မျိုးကကိုကျော်ဘူတထောင်ဆိုတော့ရန်ကုန်မျိုးပေါ့ခင်ဗျာရန်ကုန်မျိုးကတော့လှူရှာမှုတော်များတဲ့မျိုးပါပဲဒီကာလအတွင်းမှာကိုကျော်ဘာတွေများတွေ့ထားပါသလဲ
ဟုတ်ကဲ့ကျွန်တော်ကဆက်နှစ်ချက်ကိုပြပြလို့ပါတယ်ပထမတစ်ချက်ကတိုင်းဒေသကြီးဆိုတာအဖွဲ့လုံငယ်တွေဟာတုံဆိုင်နေလို့ကျွန်တော်မြင်ပါတယ်ဗျာအဲ့ဒါပါလေဘာလို့တုံဆိုင်ရလဲဆိုတော့အပေါ်ကဒီတော့အဆင်စီကြီးအဖွဲ့ဆောင်နေတဲ့အတွက်ကြောင့်ဒီလိုတုံဆိုင်ရတယ်လို့ကျွန်တော်မြင်ပါတယ်တန်ဒီပီတာစီဘောရတူတင်ဖို့အတွက်အပေါ်နဲ့အောင်နှိုင်းပြီးတော့ဆောင်ရွက်မှာပဲအဲစီဘောရလုံငန်းတွေစီမံကိန်းလုံငန်းတွေဟာရှိကိုရွှေ့မယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါပထမတစ်ချက်ပါအခုကျွန်တော်ဒုတိယတစ်ချက်ကိုကျွန်တော်ပြောပြချင်ပါတယ်ဒီခေတ်အစိုးရနောက်ပိုင်းကာလမှာလည်းဘာလုံငန်းမှမလုပ်ခင်ယခုအစိုးရတည်းလက်ထက်မှာလည်းပဲလုံငန်းလုံးမလို့စဉ်းစားနေတော့မရှိသေးတယ်ဆိုတော့လာအတော်လေးကြာလာတဲ့အခါကျတော့တန်ဒီစီဘောရဟာကျက်တည်လာတယ်တုံ့ပြန်လာတယ်တော့ဒီတိုင်းသာဆက်သွင်းရင်ကျွန်တော်တို့တိုင်းပြည်အတွက်စိတ်အရှင်းနဲ့မကောင်းပေါ့ဗျာဒါလေးကို NLD ကောင်းဆောင်မကပြပြင်းတင်းတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဦးအောင်သူငယ်တလားကြကြောကတော့နေတယ်ပေါ့လေဒါပေမဲ့ဒီတလားကြကြောတွင်မှာပဲတချို့ဟာတွေကတော့အစအနလေးတွေတော့မြင်ရတယ်လို့ကျွန်တော်အဲ့လိုတော့ကျွန်တော်ကိုယ်တိုင်သဘောရပါတယ်ဆိုတော့ရင်ဆိုင်ရတဲ့အခက်အခဲတွေကဒါကကျွန်တော်ဒီမေးခွန်းကပါလဲဆိုတော့တိတ်မျောလင်းချက်ကြီးမားနေတဲ့လူလူနေနဲ့တချို့ဟာလေးတွေများနားလည်မှုပေးနိုင်မလားဆိုတော့မျောလင်းချက်လေးနဲ့ကျွန်တော်ဒီမေးခွန်းကိုမေးတာပါဒီဒီတိုင်းဒေသကြီးဝင်းကြီးချုပ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကဘလောက်တောင်မှကြီးမားတဲ့အခြေအနေမှာရှိနေပါလဲဦးအောင်သူကြီး
။သူတို့ဟိုကြုံနေရတဲ့အခက်အခဲပေါ့နော်။ဆိုတော့တချို့နေရာတွေမှာလည်းဟိုကြီးမားတယ်လို့ယူဆနိုင်ပါတယ်။ဆိုတော့တချို့နေရာတွေကြတော့လည်းပုံမှန်အတိုင်းပဲဟိုထိမ့်ပြီးတော့ဟိုသွားလို့ရတဲ့အနေအထားမျိုးရှိနိုင်ပါတယ်။အဲ့တော့ကျွန်တော်ပြောတာကဥမာအချင်းကချင်းပြည်နယ်လိုဟာမျိုးပေါ့နော်။ဆိုတော့ဟိုကြောက်တူးတဲ့ကိစ္စမျိုးတွေဘာတွေကိုတလောကကျွန်တော်တို့သတင်းတွေမှာတော်တော်များတွေ့ရပါတယ်။ဒါတွေကဟိုမဖြစ်မနေအရေးတကြီးကြံကြွေးရမယ့်ကိစ္စမျိုးပေါ့ရှမ်းပြည်နယ်ဆိုရင်တော့ငင်းငယ်ရေးကိစ္စမျိုးတွေရှိပါလိမ့်မယ်ဥပမာရန်ကုန်မြို့ဆိုရင်တော့သူသဖြင့်တော့အခုဒီမီးပြတ်တာနဲ့မြို့ပြပြဿနာတွေကျွန်တော်တို့ရဲ့ဒီစီးပွားရေးဖွံ့ဖြိုးအောင်ဘယ်လိုလုပ်မလဲဆိုတော့ပြဿနာတွေပေါ့နော်ဆိုတော့ဒါမျိုးတွေရှိမယ်လို့တော့ကျွန်တော်ယူဆပါတယ်အဲနောက်တစ်ခါကျတော့ဥပမာဖြင့်ကျွန်တော်တို့ကရင်ပြည်နယ်မွန်ပြည်နယ်ဆိုလို့ရှိရင်လည်းဒီဒုက္ခသည်တွေအရေးစသဖြင့်ပြည်တွင်းဒုက္ခသည်တွေကိစ္စပေါ့ဆိုတော့ဒါမျိုးတွေကပြောမယ်ဆိုလို့ရှိရင်ကြီးတဲ့ပြဿနာလို့လည်းပြောလို့ရပါတယ်ဆိုတော့တချို့ပြဿနာလည်းအချိန်ယူပြီးတော့ဖြေရှင်းလို့ရနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျမကင်လေးကရောဒီဝန်ကြီးချုပ်တည်ရင်ဆိုင်ရတဲ့အခက်အခဲဘယ်လောက်ကြီးတယ်လို့မြင်တယ်လဲ
ဟုတ်အခက်အခဲကတော့ဟိုကြီးမှာပါကြီးမှာဆိုတာကာယကံရှင်တွေကိုယ်တိုင်ရဲ့ဟိုကင်တွဲဖြေရှင်းမှုပေါ့နော်အတွေ့အကြုံအားနည်းမှုကြောင့်လည်းဖြစ်နိုင်တယ်လို့ကျမတို့ခေတ်ဆက်ဆက်ကပြည့်ရွံ့လာတဲ့ဟိုအမိုက်ပုံကြီးပေါ်မှာတက်ထိုင်ရတာဖြစ်တဲ့အတွက်သူတို့အတွက်လည်းတော်တော်မှဖြေရှင်းရတာအရင်ခက်လိမ့်မယ်အဲ့တော့ကျမကတော့ဘယ်နေရာမှမဆိုဒီအခက်အခဲတွေကဆရာကဒီအစိုးရအဖွဲ့တရားလုပ်ပြီဆိုတဲ့ဟာစင်ကုန်မှုတွေရှိနေဆိုတာကိုလည်းသူတို့ချူတွေးပြီးသားဖြစ်နေတယ်အဓိကကတော့ကျမတို့ဒီအချိန်မှာသူတို့အနေနဲ့ပပနဲ့နဲ့လုံးတဲ့ရင်ဒီလူလူနဲ့အခြားသောအင်အားစုတွေကနေပြီးတော့ဝိုင်းဝန်းပြီးတော့ကုညီဆောင်ရွက်မှုကိုပြီးတော့မြစ်တံကိုရလိမ့်မယ်အထူးသဖြင့်တော့ဘူရန်ကုန်တိုင်းကိစ္စပဲကြည့်မျက်စိမြင်ကိစ္စဘာကြောင့်ပြတ်တယ်ဆိုတာကိုဆက်မြစ်တကျတရင်ထုတ်ပြန်ချက်တွေမထုတ်ဘူးဒါကြောင့်မို့ဟိုတူလို့တွေပြောကြတယ်အဲ့တော့ဒါကြောင့်မို့သက်ဆိုင်ရာအစိုးရတွေကပုံမှန်သတင်းထုတ်ပြန်ချက်တွေဒါမျိုးတွေကိုပုံမှန်လုတ်ပေးနေလို့ရှိရင်ကောလဟလတွေလည်းဒီကူကယုံကြည်မှုနည်းသွားလိမ့်မယ်အခုတော့ကောလဟလအပေါ်မှာပဲအခြေခံပြီးတော့ပြောနေစူနေရတယ်လို့ဖြစ်တယ်ပေါ့နော်အဲ့တော့နောက်အခြားသောကိစ္စတွေမှာလည်းဒီလိုပါပဲကျွန်တော်တို့တွေးတင်တဲ့လူတွေတော့အရက်ဖက်ဖွဲ့စည်းပညာရှင်တွေနဲ့မပြတ်တွေ့ဆုံညှိနှိုင်းပြီးတော့သူတို့ရဲ့အကြံဉာဏ်ယူတာသူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုယူတာမျိုးကိုလုပ်တင်တယ်ကျွန်တော်တို့နိုင်ငံမှာဒီအရက်ဖက်ဖွဲ့စည်းတွေအများကြီးအားကောင်းနေပြီပညာရှင်တွေကလည်းဝိုင်းဝန်းကူညီပေးကြတယ်လို့ဒီအစိုးရဝိုင်းဝန်းကူညီပေးကြတယ်လို့စောင့်မျှော်နေကြတဲ့သူတွေတော့ဘာလုပ်ပေးရမလဲဆိုပြီးတော့စဉ်းစားပြီးတော့ပေါ့နော်တက်နိုင်တဲ့များလုပ်ပေးနေတဲ့သူတွေလည်းရှိတယ်အဲ့လူတွေကိုလည်းမေ့မထားဖို့လို့လေအဲ့တော့ကိုယ်အနေနဲ့လမ်းလမ်းမီယာနှိစက်ရာကိုပဲခေါ်ပြီးတော့တာဝန်ပေးတာနော်အကူအညီတောင်းတာမျိုးဆိုရင်တော့ကျွန်တော်တို့အစိုးရတို့ကစိန်ခေါ်မှုကပိုကြီးနေလိမ့်မယ်အဲ့တော့အားလုံးကိုပါဝင်နိုင်တဲ့เนาะဟိုဒီဒီကဲဟိုအားလုံးဝိုင်းပြီးတော့လုပ်ကြမယ်ဒီပြည်ပင်ကြောင်းလေးအောင်မြင်မှုအတွက်ဆိုတဲ့ဟာမျိုးနဲ့စိတ်ထဲမှာထားပြီးတော့ဒါကိုမိငုံးထဲမှာပဲထည့်ပြောရုံမဟုတ်ပဲလက်တွေ့မှာမူဝါဒဆက်မှတ်တဲ့ဒီကတကယ်တွေ့ပြီးတော့လေးလေးဆက်ဆက်နားထောင်ပြီးတော့လုပ်မယ်ဆိုရင်တော့ဘာပဲပြောပြည်သူလူထုကစိန်ခေါ်မှုတွေတော့ရှိတယ်ဒါပေမဲ့သူတို့မလုပ်နိုင်ဘူးဆိုတာသူတို့ညံ့လို့မဟုတ်ဘူးဒါတွေကြောင့်ဆိုတာမြင်သွားရင်တော့လက်ခံနိုင်နိုင်မယ်ကျွန်မကျတဲ့ honeymoon period မှာတော့ပြည်သူလူထုသူတို့ကိုဘာမှမပြောနိုင်ဘူးပြည်သူလူထုတွေကရောကျွန်တော်တို့အခြားသောသူတွေကရောသူရတဲ့ကိုအချိန်ပေးကြမှာပါအဲ့အချိန်ပေးထားတဲ့အတော်အတွင်းမှာအကောင်းဆုံးလုပ်ပြနိုင်ရင်တော့ရှေ့အလားလာကောင်းမယ်အဲ့လိုမလုပ်ပြနိုင်ဘူးဆိုရင်တော့ရှေ့အလားလာအတွက်တန်းချီအတွက်မကောင်းလို့ပဲဒီမှာမြင်ပါတယ
်ဟုတ်ကဲ့ရန်ကုန်မြို့ကရှေ့နေကြီးဦးကျော်လင်းရဲ့ဆွေးနွေးမှုအလှည့်ရောက်ပါပြီရှေ့နေကြီးဦးကျော်လင်းဘာတွေများတွေ့ထားပါလဲခင်ဗျဝန်ကြီးတို့ရဲ့စွမ်းဆောင်ချက
်ဟုတ်ကဲ့ပထမပိုင်းကပြောမယ်ဆိုရင်တော့ဗျာကျွန်တော်တို့စီမံကိန်းကြီးတွေနဲ့ဂုဏ်သရာကြီးကိုဖယ်ရှားလိုက်ပြီးတော့ကျွန်တော်တို့အခြေလက်ပိုင်းနေနဲ့ကျေးရွာပိုင်းနဲ့ရက်ကွက်ပိုင်းနဲ့မှာတွေ့တဲ့အောင်လို့ဆိုရလို့ကောင်းပါတယ် တော်တော်ဟိုအရင်တော့တပြောင်းအောင်ကြီးဖြစ်နေတာကဖြစ်တဲ့ဆိုပြာဒီငွေရှိတဲ့လူတွေနဲ့တချို့အာဏာပိုင်တွေကသူတို့သိပြီးရမှာဖြစ်စီရမှာတရားဥပဒေနဲ့အားလုံးကိုဖြစ်ပြတာဒီအရင်တော့ဘော်ရူဆိုအခုကျတော့တစ်ခါထပ်ပြီးတော့ကိုလိုနီကသူ့ရဲ့လူကြီးတပ်ဖွဲ့တွေနဲ့ကျွန်တော်ဘယ်ကတော့ကအကြောင်းတရားကိုဖျက်ပလိုက်တဲ့ဥစ္စာမှာသစ္စာရေးစကားတော့မှတို့ရောက်ရမှုဖြစ်တော့အဲ့ဒါကမကိုရဘူးဆိုတဲ့အထိတရားဥပဒေကကျတော့အားနဲ့တူသိမ်းပါစေလူသွားတာတွေခဏခဏဆက်ကျင်နေလူနေတာတွေအဲ့ဒီမှုတွေတရားဥပဒေကကသူတို့အားနဲ့လာတော့ကျွန်တော်ပြီးတော့ကောင်းပါဗျာဒီဥပဒေပိုင်ဆိုင်ရာထိ ंछ ုံနဲ့အတွေ့အကြုံတော်တော်လေးဟိုတိုင်းမှာဒီလက်ရှိအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေအားနဲ့နေတယ်လို့ကြီးနေ
ဟုတ်ကဲ့ခင်ဗျာ
ဆိုရင်ကျွန်တော်တို့မွတ်စလင်ဟိန္ဒူတကယ်ကိုအိန္ဒိယတည်းကြီးဖော်ပြဖြစ်သွားတာတော့မှအိုက်ဖြစ်စီပြောလို့နောက်ဆုံးအင်္ဂလိပ်ကသူတို့ရဲ့ဒီ administration of jurisdiction ကိုခေါ်တာပေါ့တရားစီရင်ရေးကိုထိ ंछ ုံပြီးတော့အုပ်ချုပ်တွေရောကိုက်တွယ်နိုင်တဲ့အဖြစ်ရှိတယ်ဒါမှမဟုတ်ကျွန်တော်ပြောချင်တာကလည်းရာဇဝမှုတွေတအားများနေတဲ့ချက်ကလူတွေကကြီးမားစွာဖြစ်နေတယ်ကဒီကိမဆွေးကြပြလူမယ်ဒီကိမလူလူလည်းလူလည်းမိတယ်မရှိတော့အဲ့ဒါဒီကလေးကအရင်တော့ကျွန်တော်လူချင်းချင်းကနံပါတ်ကမ်းပြီးတော့တောင်းနေထောင်ပေါင်းများစွာချီပြီးလှုပ်တဲ့လူတွေကလည်းအခုကတည်းကအပြင်လောက်ကမှသူတို့ကအဲ့ဒါလူရဲ့လုပ်ကိမ်းမှုဒါသူတို့တည်းကဒီကတော့သူတို့အဖမ်းဆီးခါရတဲ့ဒီကလေးလွတ်နေတော့အဲ့ဒါဒီကတော့ကျွန်တော်ထင်ပါတယ်ဒီအုပ်ရဲဆိုင်ရမှာလည်းဒီနေ့ကိုလူကအဲ့ဒီမှာတော့အားနေတယ်ထင်ပါတယ်ကျွန်တော်တော့ပါ
ဟုတ်ကဲ့ပါရှင်နေကြီးဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးမက်ခင်လေးကျွန်တော်တို့အခြေနောက်ထပ်တမနစ်ခွဲနှစ်မိနစ်နီးပါးလောက်ရပါမယ်ဆိုတော့ဦးအောင်သူကြီးအရင်ဆုံးပြောပါနောက်ဆုံးအချုပ်အနေနဲ့အကြံပေးရမယ်ဆိုရင်ဦးအောင်သူကြီးအနေနဲ့ရန်ကုန်တိုင်းတဲ့ရန်ကုန်တိုင်းမဟုတ်ပါဘူးများပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့တွေကိုအကြံတစ်ခုအကောင်းဆုံးပေးရမယ်ဆိုဦးအောင်သူကြီးပါအကြံပေးမလဲ
ကျွန်တော်မြင်ရတော့ကျွန်တော်တို့ decentralization လို့ခေါ်တဲ့ဗဟုချုပ်ကိုင်မှုလျှော့ချပြီးတော့အောက်ခြေပြည်နယ်တိုင်းတွေမှာပိုအာဏာရလာဖို့ဒီလုပ်ပိုင်ခွင့်တွေရှိလာဖို့ဆိုရင်ပေါ့ဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကဒီအနှင်းနာတဲ့အာဏာတိုင်းရဲရဲလုပ်ပါပို့ပြီးတော့လည်း initiative view လုပ်ပါလို့ကျွန်တော်ကတော့အကြံပေးချင်တာခင်ဗျာ
ဟုတ်ကဲ့ဦးအောင်သူကြီးတဆန်ရတိုင်းဒေသကြီးဝန်ကြီးချုပ်များကြားသိပါစေခင်ဗျာမခင်လေးကရောအကောင်းဆုံးအကြံပေးခြင်းနဲ့အကြံပေးရမယ်ဆိုရင်ဘယ်လိုများအကြံပေးခြင်းပါလဲခင်ဗျာ
အခုနောက်ဦးအောင်သူကြီးပြီးတဲ့ decentralized လုပ်ဖို့ဆိုတော့ကျွန်မလည်းထပ်တူပါပဲနောက်တစ်ခုကတော့ကျွန်တော်တို့ပြည်သူလူထုနဲ့တကယ်ချမ်းကျင်တဲ့ပညာရှင်တွေရဲ့စကားကိုအစိုးရဘက်ကအသေးချာနားထောင်ပါနားထောင်နေဆိုတာဟန်ပြနားထောင်တာမဟုတ်ပဲတိတိကျကျနားထောင်ပြီးတော့ဝိုင်းဝန်းဆွေးနွေးပြီးတော့မှနောက် brainstorming လုပ်ပြီးတော့အဖြေရှာတဲ့မျိုးကိုတုံးစီခြင်းနဲ့အခုကကျမတို့ကခေါင်းယိုးချိုးနေတဲ့အတိုင်း up top down ပဲဆင်းနေတဲ့အခါကျတော့တချို့ပြဿနာတွေကတကယ်ပညာရှင်တွေရဲ့နော်ဟိုတုံးတက်မှုတွေနဲ့တော်တော်ကွာဟနေရတယ်တွေ့ရတဲ့အတွက်ပညာရှင်တွေနားနဲ့တွေ့ကြတဲ့လူတွေနဲ့တေချာဆွေးနွေးပြီးရဲ့သူတို့ရဲ့အကြံဉာဏ်ကိုရေးရေးရင်တုံးမှနောက်တစ်ခုကတော့ခုနကကျမလည်းပြောပြီးသွားပြီးအစိုးရတည်းရဖြစ်လာရင်စိန်ခေါ်မှုတွေရှိမယ်ဒါပေမဲ့တတိရှိရှိနဲ့လုတ်တင်တာကိုဟိုဖြစ်လာမဲ့အကျိုးဆက်ကိုထည့်မတွက်ဖ ೇನೆ လုတ်တင်တာကိုရေးရေးဝန်းဝန်းကင်မှာဒီချိန်မှာအကဲဆန်းမှုတွေအများကြီးရှိပါလိမ့်မယ်အဲ့အကဲဆန်းမှုကိုကြောက်ပြီးတော့ယွန်းစုံနဲ့ယွန်းတုတ်ဟိုပေါ့နော်နောက်ဟိုတုံ့နှုံဆန်းဆိုင်နဲ့လုတ်နေမယ်ဆိုရင်တော့အကဲဆန်းမှုတွေကဒီထက်ပိုပြီးတော့များလာမယ်အဲ့ဒါဆိုရင်တော့ဒီမိုကရေစီအစိုးရလို့ခေါ်ဖို့အတွက်တော်တော်ခက်သွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုနောက်အတိုင်းပါပဲတဆန်ရတိုင်းဒေသကြီးအစိုးရဖွဲ့တာဝန်ရှိသူများကြားသိပါစေတန်ကြီးပုံနဲ့ရောက်ပြီးတော့တစားစီပြက်နေတဲ့တိုင်းပြည်ကိုထူထောင်မှုကိစ္စကတာဝန်ရှိသူတွေအနေနဲ့ထိုးထွင်းကြံစားတဲ့နီလန်းတွေနဲ့24နာရီပြည့်မဟုတ်ရင်တော့မှအချိန်အများစုတပတ်လုံးတော့လုံးလုံးတင်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆပါရခင်ဗျာပင်နေဆွေးနွေးပြတဲ့ဦးအောင်သူကြီးမက်ခင်လေးတိုင်းရဲပါဝင်ဆွေးနွေးသူများ message ပို့ဆွေးနွေးသူများအထူးသဖြင့်လေးလိုင်းကနားထောင်ကြသူသောတာရှိအားလုံးသူတို့ကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲပြန်ဆုံကြတော့ပေါ့ခင်ဗျာ
စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာအခုတော့သတင်းချင်းညွတ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပါမယ
်စီးရီးယားနိုင်ငံအရှေ့ပိုင်းကစစ်ရုံတစ်ခုကို IS အစ္စလာမစ်စစ်ဆေးကြွတွေကဝင်ရောက်တိုက်ခတ်ခဲ့တာမှာအစိုးရတပ်ဖွဲ့ဝင်20ဦးသေဆုံးပြီးတော့ IS တပ်ဖွဲ့ဝင်6ဦးလည်းသေဆုံးသွားတယ်လို့ဆိုပါတယ်ဥရောပတိုက်ကနာမည်ကြီး Pop ယဉ်ကျေးမှုအစီအစဉ်တစ်ခုဖြစ်တဲ့ Eurovision သချင်းပြိုင်ပွဲမှာယူကရိန်းနိုင်ငံကအဆိုတော် Jamala အနိုင်ရရှိသွားပါပြီ။အစဉ်လာအဖြစ်နိုင်ငံရေးသဘောပါဝင်တဲ့တင်ဆက်မှုတွေမရှိခဲ့ပေမဲ့ဒီတစ်ချိန်မှာတော့ 1944 ခုနှစ်ကတာတာလူမျိုးတွေကို Crimea ကျွန်းဆွယ်ကနေဆိုဗီယက်အစိုးရကမောင်းထုတ်လိုက်တဲ့အကြောင်းသချင်းဖွဲ့ဆိုထားတဲ့ဂျမာလာရဲ့တချင်းကအနိုင်ရလိုက်တာဟာနိုင်ငံရေးသဘောပါဝင်နေတယ်လို့ဆိုပါတယ်။အသက်33နှစ်အရွယ်အဆိုတော် Jamala ဟာ2014ခုနှစ်ကရုရှားတို့တင်ပိုက်ချင်းခံခဲ့ရတဲ့ခရိုင်းမီးယားကျွန်းဆွယ်သူဖြစ်ပါတယ်။ဒီတင်ပိုက်မှုကြောင့်ရုရှားလိုလာတဲ့ခွဲထွေးရေးသမားတွေနဲ့ယူကရိန်းအစိုးရတို့အကြတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။1944လို့အမည်ပေးထားတဲ့သူမရဲ့တချင်းဟာသူ့ဆွေမျိုးတာတာတွေကိုယဉ်ညွန်းထားတာဖြစ်ပေမဲ့အခုလက်ရှိပြည်ပခါကိုထင်ဟပ်ထားတဲ့သဘောတွေ့ရပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Zainab Abdul Rahman ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30/40/48/50တို့ကနေတင်ဆက်ခဲ့တာပါ။ဆိုတော့အစီအစဉ်အားလုံးပဲကိုရောစိတ်ပါရှင်လန်းချင်းမြေကြပါစေ။
This program has come to you from the Voice of America, Washington.